Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဒေါက်တာရှင်အားလုံးဘေးအန္တရာယ်အားလုံးကနေကြိုဝင်ကြပါစေ။ Washington နဲ့ Review American တန်ကန်နေ2021 April 17ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့ 48လမ်းလမ်းမီတာ190တွေကနေထုတ်လွှင့်ပေးနေပါပြီ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။ပထမဆုံးတော့သတင်းတွေကိုမတ်တိမ်ကြီးထိုင်တဲ့အတူပြောပြပေးပါမယ်။ကျွန်မခင်မျိုးသက်ပါ။မြန်မာနိုင်ငံမှာအရသာပြည်သူတွေအပေါ်မှာအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့နဲ့ဒဏ်ရာရသူတွေကိုကျန်းမာရေးအဖွဲ့တွေကစေကူတာခွင့်ပေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကမြန်မာလုံခြုံရေးတာဝန်ရှိသူတွေကိုစနေနေ့မှာတောင်းဆိုလိုက်ပါတယ်။ပဲခူးမှာအရသာပြည်သူတွေအပေါ်မှာလက်နက်ကြီးတွေအသုံးပြုနေတယ်လို့ဒဏ်ရာရသူတွေအတွက်စေကူတာမှုတွေပိတ်ပင်နေပြီးအကြမ်းဖက်မှုတွေတိုးလာနေတာနဲ့ပတ်သက်ပြီးစောင့်ကြည့်နေကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကသူတို့ရဲ့ United Nations မြန်မာ Facebook ကနေသတိပေးလိုက်ပါတယ်။ February 1ရက်ကစပြီးအာဏာသိမ်းထားတဲ့စစ်တပ်ဟာကုလသမဂ္ဂနဲ့နိုင်ငံတကာကတားမြစ်နေတဲ့ကြားကပဲမြန်မာပြည်သူတွေအပေါ်မှာအကြမ်းဖက်ဖြိုခွဲမှုတွေအခုချိန်ထိဆက်လှုပ်ဆောင်နေစေပါပဲခူးမြို့မှာတောက်ကြန်လေးကလုပ်ခဲ့တဲ့ဆန္ဒပြတပိတ်တွေကိုစစ်ကောင်စီနဲ့လက်နက်ကင်စစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်ဆန္ဒပြတဲ့သူ65ယောက်ထဲမှနေသေဆုံးခဲ့ရတယ်လို့ပဲခူးမြို့ကတူက VOA ကိုအတည်ပြုပြောဆိုပါတယ်။ကျွန်တ
ော်တို့ပြည်ရတာပေါ့နော်ဗျာ။ဆန္ဒနဲ့အားလုံးကိုတာပြပါတော့ဗျာ။ဘာသာလူကအေးလို့ပြောတယ်ဗျာ။ဒါကဖန်ပြီးတာပဲဟုတ်ကျွန်တော်တို့ပြည်ရတာကဟုတ်မင်းတို့
ပဲခူးမြို့ကမဲကတဲ့ပုံနစုတာပေါက်အလင်းရောင်ကြောက်ကြီးစုစံတော်ရင်းစတဲ့ရက်ွက်တွေမှာရှိတဲ့ဆန္ဒပြပင်းမတပိတ်တွေရဲ့ခန့်တက်တွေကိုစစ်တပ်နဲ့ရဲအင်အား300နဲ့400လောက်ကတနက်တွေမော်တာဘုံးသီးတွေနဲ့မနေ့ကပြစ်ခတ်နှိမ်နှင်းခဲ့တာဖြစ်ပြီးအဲ့ဒီပြစ်ခတ်မှုအတွင်းထိခိုက်ဒဏ်ရာရသူတွေအတော်များများရှိခဲ့တဲ့အတွက်နောက်ထပ်သေဆုံးသူဦးရေလည်းထပ်ပြီးတိုးလာနိုင်ပါသေးတယ်။အခုလိုအသေးပြောက်များတဲ့ကြားကပဲစနေနေ့မှာလဲမြို့အနောက်ဖက်ချမ်းကကြောက်ကြီးစုရွာသစ်နဲ့ဇိုင်းတောင်ရောက်ွက်တွေမှာလူတွေဒါဇင်နဲ့ချီတပိတ်မှောက်ဆန္ဒပြခဲ့ကြတာပါမန္တလေးမြို့မှာတော့တက္ကသိုလ်ကျောင်းသားတက်မကတပိတ်စစ်ကြောင်းအပါအဝင်ဆန္ဒပြတပိတ်စစ်ကြောင်းတွေတနေ့လုံးလိုလိုချီတက်ဆန္ဒပြခဲ့ကြတာပါရန်ကုန်မှာတော့လုံခြုံရေးတပ်တွေတင်းကျပ်နေတာကြောင့်ကြောက်ကြားတပိတ်တွေပြုတ်လုံနေတာဖြစ်ပြီးစကိုင်းတိုင်းရွှေဘိုမုံရွာကလေးတမူဒဇဲအရာရောမုတ်ကုတ်ပဲခူးတိုင်းဖြူးနဲ့ကချင်ပြည်နယ်မြကြီးနားအပြင်ဒဝဲဘက်မှာလည်းပြစ်ခတ်ဖြိုခွင်းမှုတွေဖမ်းဆီးမှုတွေရှိနေတဲ့အကြားကပဲနေ့စဉ်လိုလိုစုဝေးချေတဲ့ဆန္ဒပြနေစေပါစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကစပြီး April 10ရက်နေ့ထိနိုင်ငံတော်ဟန်ဆန္ဒပြမှုတွေမှာတည်ဆုံးခဲ့ရသူ900ဝန်းကျင်ရှိနေပြီးအဖန်စီခံရသူက3000ကျော်နေပါပြီ။အာနာတိန်ထားတဲ့စစ်တပ်ကရန်ကုန်မြောက်ကလာပါမှာဖမ်းမိသူ19ဦးကိုတေးတန်းပြစ်တန်းချမှတ်လိုက်တာအတွက် Human Rights Watch လူခွင့်အဖွဲ့ကြီးကအပြစ်တင်ရှုတ်ချလိုက်ပါတယ်။ February 1ရက်အာနာတိန်ပြည်ချိန်ကစပြီးတေးတန်းပြစ်တန်းချမှတ်စီရင်မှုကိုပထမဆုံးချိန်စစ်တပ်ပိုင်းသတင်းမီဒီယာတွေကနေကြေညာခဲ့တာဖြစ်ပါတယ်။သူတို့ဟာဓမြမှုနဲ့လူသက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲခြင်းနဲ့စစ်ခုံရုံးကနေတေရန်ဖြစ်တန်ချမှတ်ခဲ့တာဖြစ်ပြီးသူတို့ထဲက18ဦးကိုတော့မျက်ကွယ်မှာစီရင်ချက်ချခဲ့တာပါသူတို့ဟာစစ်တပ်အာဏာပိုင်တွေကစစ်အုပ်ချုပ်ရေးဥပဒေကြီးညာထားတဲ့ရန်ကုန်မြို့နယ်6ခုထဲကတစ်ခုဖြစ်တဲ့မြောက်ကလာပမြို့နယ်ထဲမှာအဖမ်းခံရသူတွေဖြစ်ပါတယ်မြန်မာနိုင်ငံရဲ့ပြည်မှုဆိုင်ရာဥပဒေအရတေရန်ဖြစ်တန်စီရင်ခွင့်ရှိပေမဲ့နှစ်ပေါင်း30ကျော်မကျင့်သုံးဘဲထားရကနေအခုပြန်သုံးဖို့လှုပ်လာတာကြောင့်အာဏာသိမ်းထားတဲ့စစ်တပ်ဟာဟိုရင်တေရန်စီရင်တဲ့ခေတ်ကိုပြန်သွားဖို့ပြင်ဆင်နေတာဖြစ်ပြီးအခုလိုစစ်ခုံရုံးမှာတရားစီရင်တာကြောင့်အယူခံဝင်ခွင့်မရှိတယ်လို့လက်လက်ပြီးမျှတာတဲ့တရားစီရင်မှုအတွက်အာမခံနိုင်မှာမဟုတ်ကြောင်း Human Rights Watch အဖွဲ့ရဲ့အာရှဒေသဆိုင်ရာဒုတိယအကြီးအကဲ Phil Robertson ကပြောပါတယ်စစ်တပ်ကအင်အားသုံးအကြမ်းဖက်နေတာဟာလူမှုလမ်းမပေါ်ထွက်ဆန္ဒမပြတ်အောင်နဲ့အနုနည်းနဲ့အာဏာဖိစန်းနေတဲ့ CDM လှုပ်ရှားမှုတွေကိုဖြိုခွဲဖို့အဓိကလုပ်နေတာဖြစ်ကြောင်းလည်းပြောပါတယ်နော်ဝေးနိုင်ငံခြားရေးဝန်ကြီးအိုင်းနီအီရီကန်ဆိုနီဒီဟာလည်းမြန်မာစစ်တပ်အနေနဲ့အခုလိုတေတန်စင်ချက်မချဖို့အတွက်စနေနေ့မှာပဲအပြင်းထန်တိုက်တွန်းလိုက်ပြီးဒါကလက်ခံနိုင်စရာမရှိတယ်လို့အခုဖြစ်ပေါ်နေတဲ့မြန်မာနိုင်ငံအခြေအနေတွေနဲ့ပတ်သက်ပြီးအထူးစိုးရိမ်ကြောင်းပြောပါတယ်။တစ်ချိန်တည်းမှာပဲ မြန်မာနိုင်ငံတွင်အကြမ်းဖက်နေမှုတွေရပ်ဖို့နဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစရက်နာဘတ်နာကိုနိုင်ငံတွင်းလာရောက်ခွင့်ပေးဖို့ပါတောင်းဆိုလိုက်ပါတယ်။ရုရှားကမြန်မာစစ်တပ်ကိုလက်နက်တွေပို့ရောင်းလာပြီးအာဏာသိမ်းထားတဲ့စစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်ကနေခိုင်ခိုင်မာမာရပ်တည်နေတာကိုတွေ့ရတယ်လို့နောက်တစ်ဆင့်အနေနဲ့အရှိတောင်အာရှဒေသတလောမှာလက်နက်တွေရောင်းချဖို့အတွက်ရုရှားကလှုပ်လာနိုင်တယ်လို့နိုင်ငံရေးအကဲခတ်သူတွေကသုံးသပ်နေကြပါတယ
် Russia has established a strong beachhead not just in Myanmar but in Southeast Asia
Russia နဲ့မြန်မာကိုခြေကုပ်ယူနိုင်ဖို့လုပ်နေတာဖြစ်ပြီးမြန်မာတနေငံတဲတွေမှာပဲအရှိတောင်အာရှဒေသကိုပါမြန်မာကနေတဆင့်အခြေချဖို့လုပ်နေတာပါလို့ဘန်ကောက်ခြေဆိုင် James Group ကနိုင်ငံတကာလုံခြုံရေးဆိုင်ရာသုံးသပ်သူ Anthony Davis ကပြောသွားတာပါရုရှားအနေနဲ့မြန်မာစစ်တပ်ကိုလက်နက်တွေရောင်းချပြီးဆက်ဆံရေးခိုင်မအောင်ကြိုးစားနေတာရှင်းရှင်းလင်းလင်းမြင်နေရတယ်လို့မြန်မာကနေတဆင့်အာဆီယံအဖွဲ့ကြီးကိုပါချဉ်းကပ်ဖို့ကြိုးစားနေတာဖြစ်ကြောင်းပြောပါတယ်စစ်တပ်အာဏာမသိမ်းခင်သတင်းတစ်ပတ်အလိုမှာမြန်မာနိုင်ငံကိုရုရှားကာကွယ်ဝင်ကြီးဆာဂေးရှိုဂျူတင်ဝင်ခီးစင်နဲ့လာရောက်ခဲ့တယ်လို့မတ်လ29ရက်အတ္တမတော်နေ့အခမ်းအနားကိုလည်းကာကွယ်ရေးဌာနဒုတိယဝန်ကြီးအလက်ဇန်ဒရာဖိုမင်ကိုရန်တက်ရောက်ခဲ့တာဖြစ်ပါတယ်ဒါကိုကြည့်ရင်မြန်မာစစ်တပ် February 1ရက်အာဏာသိမ်းပြီးနောက်မှာလဲရုရှားကခိုင်ခိုင်မာမာရပ်တည်ကြောင်းပြသနေတာဖြစ်တယ်လို့သုံးသပ်ကြပါတယ်။ရုရှားလို့ Yak-130 ဂျက်တိုက်လေယာဉ်တွေဟာခန့်နှိမ့်နှိမ့်ပြန်တန်းနိုင်ပြီးညဘက်တိုက်ခိုက်ရေးအတွက်သုံးတဲ့ရင်မျိုးဖြစ်ကြောင်းနဲ့ဒါရီကိုအခုချိန်မှာကရင်ပြည်နယ်လေကြောင်းထိုးစစ်ဆင်ရမှာသုံးခဲ့တယ်လို့လဲဒေးဗစ်ကပြောပါတယ်။အီရန်နိုင်ငံမှာနိုင်ငံတော်နျူကလ িয়ার နည်းပညာနှင့်အထိမ်းအမှတ်ဖြစ်တဲ့တန့်စင်ယူရေနီယံထုတ်နိုင်တဲ့အဆင့်မြင့်ဗဟုခွာဆက်စာပြီးသုံးနာကိုအီရန်သမ္မတဟဆန်ရိုဟာနီကိုရင်တက်ရောက်ကြီးကြပ်ခဲ့ပြီးဒီပွဲကိုအီရန်ရုပ်သံကနေစနေနေ့မှာဓာတ်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်။နျူကလ িয়ার လက်နက်ထုတ်ရမှာအဓိကသုံးရတဲ့တန့်စင်ယူရေနီယံထုတ်ဖို့အတွက်နန်တက်စ်မြောက်နျူကလ িয়ার ဆက်ရုံမှာပြင်ဆင်မှုတွေကိုပြသခဲ့တဲ့တစ်ချိန်တည်းမှာပဲအီရန်အနေနဲ့နျူကလ িয়ার လက်နက်မပြန်ဖွားရေးအတွက်တန်ဓိဋ္ဌန်ချထားကြောင်းလည်းပြောဆိုခဲ့တာပါ။အီရန်သမ္မတကတော့အီရန်ရဲ့နျူကလ িয়ার လုံဆောင်မှုတွေဟာစီးရဲအတွက်မဟုတ်ဘဲစီးပညာစွန့်ရင်နဲ့စိုက်ပျိုးရေးခန္ဓာတွေလိုငြိမ်းချမ်းတဲ့လုပ်ငန်းတွေမှာသုံးစွဲဖို့ဖြစ်ကြောင်းပြောပါတယ်။အီရန်ရဲ့အခုနောက်ဆုံးလုပ်ရဟာကမ္ဘာအင်အားကြီး၅နိုင်ငံနဲ့2015မှာရထားတဲ့နျူကလ িয়ার သဘောတူညီချက်ပါလိုက်နိုင်ရမယ့်အချက်တွေကိုချိုးဖောက်ရရောက်ကောင်းရောက်နိုင်ပါတယ်။နိုင်ငံတကာသဘောတူညီချက်ပါပြဋ္ဌာန်းချက်တွေကိုလိုက်နာရေးစာချုပ်ကနေနှုတ်ထွက်ထားတဲ့အမေရိကန်နိုင်ငံနဲ့အီရန်နိုင်ငံတို့ကြားလာမယ့်သတင်းပတ်ထဲဩစတြေးလျနိုင်ငံဗီယက်နာမြို့မှာဒုတိယအကြိမ်တဆင့်ခံဆွေးနွေးမှုတွေလုပ်ဖို့သဘောတူထားပါတယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်မှာသဘောတူစာချုပ်ကနေနှုတ်ထွက်ခဲ့ပြီးတဲ့နောက်ချမှတ်ထားတဲ့ပိတ်ဆို့ဒဏ်ခတ်မှုတွေကိုဖယ်ရှားပေးဖို့အတွက်အီရန်ဘက်ကတောင်းဆိုထားပေမဲ့အမေရိကန်ကတော့အခုလိုတောင်းဆိုမှုတွေကနေထွက်ပေါက်မရှိတဲ့အခြေအနေကိုရောက်သွားနိုင်တယ်လို့သတိပေးထားပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12.3 ညလိုင်းဒိုမီတာ40 kHz 8.3 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းခွနေနဲ့မနေ့ခင်နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ကျွန်မသင်္ကီထိုက်ပါကမ္ဘာတစ်လုံးကိုဗစ် -19 ရောဂါဖြစ်သူပေါင်း134.8%သန်းနီးပါးရှိနေကြောင်း Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်အချက်အလက်စင်တာကစနေနေ့အစောပိုင်းမှာထုတ်ပြန်ထားပါတယ်။အမေရိကန်ပြည်ထောင်စုမှာကူးစက်ခံရသူ31သန်းနဲ့အများဆုံးဖြစ်ပြီးကူးစက်ခံရသူ 73.3 သန်းနဲ့ဘရာဇီးလ်ကဒုတိယ 73.2 သန်းရှိတဲ့အိန္ဒိယကကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတတိယအများဆုံးဖြစ်ပါတယ်။အိန္ဒိယမှာ9ရက်ဆက်တိုက်နေ့စဉ်ကူးစက်မှုနှုန်းအများဆုံးဖြစ်လာနေပြီး24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ် 34,584 ဦးထိစံချိန်တင်မြားပြလာကြောင်းစနေနေ့မှာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ
် People are misunderstanding that
COVID-19 ကာကွယ်ဆေးထိုးရာကြောင့်ကူးစက်မှုရပ်သွားမယ်လို့ယူဆနေကြပုံရပြီးဒါဟာလူတွေနားလည်မှုလွဲနေကြတာပါတဲ့ဒီလိုမဟုတ်ရတဲ့အကြောင်းပြင်းထန်တဲ့ကူးစက်မှုနဲ့တေဆုံးမှုတွေရပ်တန့်နိုင်ရေးအတွက်ကာကွယ်ဆေးထိုးနေတဲ့တစ်ချိန်တည်းမှာပဲကူးစက်မှုလျှော့ချနိုင်ဖို့လဲလိုအပ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ပြောခွင့်ရ Margaret Harris ကပြောဆိုခဲ့တာပါရှာရှာပါပါအုံနောက်သွေးခဲမှုဟာ AstraZeneca ရဲ့ COVID-19 ကာကွယ်ဆေးကြောင့်လည်းဖြစ်နိုင်ခြေရှိတယ်ဆိုတဲ့အစီရင်ခံချက်ထွက်လာပြီးတဲ့နောက်ဗြိတိန်မှာဒီကာကွယ်ဆေးထိုးထသူတွေစိုးရိမ်နေကြသလိုခေါင်းမူခေါင်းကိုက်ဖြစ်တယ်လို့ဆိုပြီးဆေးကန်လာပြသူတွေလည်းများလာနေကြောင်းအရေးပေါ်ကုသရေးဆရာဝန်တွေကပြောပါတယ်အုံနောက်သွေးခဲမှုနဲ့ AstraZeneca ကာကွယ်ဆေးဆက်ဆံမှုကိုဥရောပသမဂ္ဂဆေးဘက်ဆိုင်ရာတာဝန်ရှိသူတွေထုတ်ပြန်ကြေညာခဲ့ပြီးနောက်နိုင်ငံတချို့မှာ AstraZeneca ရဲ့ COVID-19 ကာကွယ်ဆေးထုတ်နှံမှုနဲ့ပတ်သက်ပြီးစီးမြင့်သစ်တွေထုတ်ပြန်ကြပါတယ်။ AstraZeneca ကာကွယ်ဆေးကို Oxford တက္ကသိုလ်ကသိပ္ပံပညာရှင်တွေနဲ့ Britain နဲ့ Sweden ပူးပေါင်းထုတ်လုပ်ခဲ့တဲ့ Britain မှာအရွယ်ရောက်ပြီးသူအသက်30အောက်လူငယ်တွေကိုပဲAstraZeneca ရဲ့ COVID-19 ကာကွယ်ဆေးပေးမယ်အကြောင်းပြောဆိုထားပါတယ်။ AstraZeneca ရဲ့ကာကွယ်ဆေးကိုကလေးတွေဆဲကျော်သက်တွေနဲ့ဆန့်တန်နေတာကိုလည်း Oxford သုတေသနပညာရှင်တွေဆိုင်းငံ့ထားပါတယ်။ Spain နဲ့ Philippines မှာတော့ AstraZeneca ရဲ့ COVID-19 ကာကွယ်ဆေးကိုအသက်60အထက်လူကြီးတွေကိုကန့်သတ်မှာဖြစ်တယ်လို့ Italy ကလည်းအလားတူညွှန်ကြားချက်ထုတ်ပြန်ထားတယ်လို့ Washington Post သတင်းစာကဖော်ပြပါတယ်။ဥရောပမှာ AstraZeneca ရဲ့ COVID-19 ကာကွယ်ဆေးကိုလူ34သန်းထုတ်နှံထားပြီးတဲ့နောက်ရှာရှာပါပါအုံနောက်သွေးခဲမှုဖြစ်တဲ့သူတို့က200လောက်သာရှိကြောင်းအစီရင်ခံချက်ရရှိထားတယ်လို့ဥရောပဆေးဘက်ဆိုင်ရာဌာနကပြောပါတယ်။ဂျပန်မှာတော့ COVID-19 ကူးစက်မှုများလာတာကိုတိုက်ဖျက်ရေးအတွက်မြို့တော်တိုကျိုမှာတစ်လကြာတစ်စိတ်တစ်ပိုင်းအရေးပေါ်အခြေအနေကြီးညာတတ်မှတ်မယ်အကြောင်းဝန်ကြီးချုပ်ယိုရှိဟီဒေရှုဂါကတောက်ကြံနေမှာပြောဆိုထားပါတယ်ရှင်။ထိုင်းနိုင်ငံမှာလူပေါင်းတန်းချီခီးသွားကြတဲ့အလတ်ရဲ့ရာသီရိုးရာရေသပင်ပွဲတော်ကျင်းပဖို့ရက်ပိုင်းအလိုမှာပဲနိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုများလာတာထိန်းချုပ်နိုင်ရေးအနာပိုင်းတို့ကြိုးစားနေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေဇက်တိုက်တိုးလာနေတဲ့သုံးရမြောင်နေ့အဖြစ်ပြီးခဲ့တဲ့တောက်ချန်နေ့ကကူးစက်မှုအသစ်959ဦးတွေ့ရကြောင်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ခရိုင်40ခုမှာညာပိုင်းသွာလာလဲပတ်စရာနေရာတွေကိုသတင်းနှစ်ပတ်ကြာပိတ်ပင်ပြီးအစိုးရကတုံ့ပြန်ဆောင်ရွက်ပါတယ်။တချို့ခရိုင်အုပ်ချုပ်ရေးမှုတွေကတော့တခြားဒေသကခီးသွွားတွေလာရောက်မှုကိုကန့်သတ်ဆောင်ရွက်နေကြပါတယ်။ခီးသွွားလုပ်ငန်းကိုအထိနာစီခဲ့ပေမဲ့လည်းနေဆက်တွေတင်းတင်းကြပ်ကြပ်ထိန်းချုပ်တာပါဝင်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုထိန်းချုပ်ရေးကန့်သတ်ဆောင်ရွက်ချက်တွေကြောင့်တခြားနိုင်ငံတွေနဲ့ရှင်ရင်စူးစိုးရွာရွာပြန့်နှံ့ကူးစက်မှုမရှိတဲ့ထိုင်းနိုင်ငံမှာနေ့စဉ်ရက်ဆက်ကူးစက်မှုတိုးလာနေတာကတော့ရှာရှာပါပါဖြစ်စဉ်ဖြစ်ပါတယ်။ညမထွက်ရတက်မြစ်ချက်အရက်ရောက်ချမှုကန့်သက်ချက်ကျောင်းတွေဈေးဆိုင်တွေနဲ့စားတောက်ဆိုင်တွေပိတ်ပင်မှုတွေနဲ့လည်းအစိုးရကစမ်းသပ်ဆောင်ရွက်နေပါတယ်။အစိုးရဖွဲ့ဝင်ဝင်းကြီးတူဗိုင်းရပ်စ်ကူးစက်ခံထားရပြီးတီးခြားခွဲနေထိုင်ရသူတွေလည်းရှိနေတာနဲ့အတူပဲကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးအစိုးရရဲ့တုံ့ပြန်ဆောင်ရွက်မှုတွေကိုလည်းအတော်များများကဝေဖန်နေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3869ဦးရှိပြီးသေဆုံးသူ96ဦးရှိကြောင်းတရားဝင်မှတ်တမ်းတွေကဖော်ပြထားတဲ့ထိုင်းနိုင်ငံမှာကာကွယ်ဆေးထိုးလုပ်ငန်းတွေကနှေးကွေးလွန်းနေလို့ဝေဖန်ကြပါတယ်။ကာကွယ်ဆေးထိုးပြီးသူကတစ်ရာဂိုင်းလုံးမပြည့်သေးသလိုကပေးချောင်းအတမွေးဝမ်းချောင်းအလုတ်အကိုင်းပြည့်ရသူတွေကိုထောက်ပံ့မှုလည်းမရှိဘူးလို့ဝေဖန်သူတွေကပြောပါတယ်ရှင်။အိန္ဒိယရေပိုင်တဲ့ထဲမှာကြိုတင်ခွင့်ပြုချက်မရှိဘဲအမေရိကန်ရေတပ်စစ်သည်မော်ဒဇင်ကင်းလှည့်ခဲ့တာကိုအိန္ဒိယကကန့်ကွက်ထားပြီးဒီကင်းလှည့်လုပ်ငန်းစဉ်ဟာနိုင်ငံတကာဥပဒေနဲ့ညီညွတ်တဲ့ဖြတ်တန်းခုန်မှမှုဖြစ်တယ်လို့အမေရိကန်အစိုးရဘက်ကကာကွယ်ပြောဆိုထားကြောင်း AFP သတင်းကဖော်ပြပါတယ်။အမေရိကန်စစ်သည်မော် USS John Paul Jones ဟာအိန္ဒိယရဲ့စီးပွားရေးဇုန်အတွင်းကလက်ရှက်ဝိဂျွန်းစုအနည်းလွတ်လပ်စွာခုံပေါင်းသွားလာခွင့်ရှိတယ်လို့အမေရိကန်ရှိတက်ကအစောပိုင်းမှာပြောဆိုထားတာပါဒေတာရင်းမှာအိန္ဒိယဘက်ကရေပြင်ပိုက်ဆိုင်မှုအလွန်အကျွံတောင်းဆိုနေတာကြောင့်အခုလိုချုပ်တင်ခွင့်ပြုချက်မယူဘဲစစ်သည်မော်ခုံပေါင်းတာဖြစ်ကြောင်းအမေရိကန်ရှိတက်ကပြောဆိုလိုက်တာကြောင့်တန်တမာလမ်းကြောင်းနဲ့စိုးရိမ်ချက်ကိုအတိပေးထားတဲ့အကြောင်းအိန္ဒိယအစိုးရကတောက်ကြံနေမှာထုတ်ပြန်ပါတယ်ပင်လယ်ပြင်ဆိုင်ရာဥပဒေကုလသမဂ္ဂသဘောတူစာချုပ်ဟာဆိုရင်သက်ဆိုင်ရာနိုင်ငံရဲ့ကြိုတင်ခွင့်ပြုချက်မရှိဘဲတခြားနိုင်ငံတွေကစည်းရေးလေးချင်းမှုဒါမှမဟုတ်လဲကင်းထောက်ခုံမောင်းမှုကိုခွင့်ပြုချက်ပေးထားတာမဟုတ်ဘူးလို့အိန္ဒိယနိုင်ငံခြားရေးဌာနကပြောပါတယ်။အမေရိကန်စစ်ဌာနချုပ်ပင်တဂွန်ပြောခွင့်ရကတော့အမေရိကန်ရေတပ်ဖြတ်သိမ်းမှုဟာပုံမှန်ဆောင်ရွက်ချက်အဖြစ်ပင်လယ်ပြင်ပိုင်နက်ကိုဖြတ်တန်းခုံမောင်းခွင့်ကိုကျင့်သုံးဆောင်ရွက်တာသာဖြစ်ကြောင်းဒီအခွင့်အရေးကိုဆက်လက်ထိန်းသိမ်းပြီးနိုင်ငံတကာဥပဒေနဲ့အညီပြန်တမ်းမှုခုံပေါင်းမှုကိုဆက်လက်ဆောင်ရွက်မယ်လို့ပြောဆိုခဲ့ပါတယ်။ဂျပန်၊ဩစတြေးလျတို့အပါအဝင် Quad မဟာမိတ်နိုင်ငံတွေဖြစ်တဲ့အမေရိကန်နဲ့အိန္ဒိယအစိုးရကြားဆက်ဆံရေးတိုးတက်လာချိန်မှာအခုမပြေလည်မှုပေါ်ပေါက်လာတာပါ။ အင်ဒိုနီးရှားနိုင်ငံမှာအင်အားဖြင့်ငရင်လှုပ်ခတ်တာကြောင့်အနည်းဆုံး8ဦးသေဆုံးပြီး23ဦးထိခိုက်ဒဏ်ရာရပါတယ်။ဂျာဘာကျွန်းကအဆောင်300ကျော်ပျက်စီးခဲ့ရသလိုခီးသွားဒေသဘာလီမှာလည်းငရင်လှုပ်ခတ်မှုကိုခံစားခဲ့ရကြောင်းတာဝန်ရှိသူတွေကစနေနေ့မှပြောပါတယ်။ဆူနာမီသတိပေးချက်တော့မထုတ်ပြန်ခဲ့ပါဘူး။ကျွန်းရဲ့တောင်ပိုင်းကမ်းခြေမှာဒေသစံတော်ချိန်ညနေ2နာရီပြင်းအား6မဂနီတူးရှိတဲ့ငရင်လှုပ်ခတ်ခဲ့တာဖြစ်ကြောင်းအမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောဆိုထားပါတယ
်။
ငရင်လှုပ်တာကြောင့်တရင်လုံးလှုပ်ရှားနေပြီးခိုင်ကုံဘောကနေတွန်းချခံရတယ်လို့ဖြစ်ခဲ့တယ်လို့လည်းဒေသခံကပြောဆိုခဲ့တာဖြစ်ပါတယ်။ငရင်ကြောင့်ဆူနာမီဖြစ်မဲ့အလားအလာမရှိကြောင်းအင်ဒိုနီးရှားငရင်နဲ့ဆူနာမီဌာနအကြီးအကဲကကြေညာချက်ထုတ်ပါတယ်။ဒါပေမဲ့လည်းမြေပြိုမဲ့အန္တရာယ်ရှိတာကြောင့်တောင်ဆောင်တွေမှာမနေချဖို့ပြည်သူတွေကိုပန်ကြားထားပါတယ် VOA မြန်မာပိုင်းစီစဉ်ရဲ့တင်းကွနေနေ့မနေ့ခင်မြန်မာနဲ့နိုင်ငံတကာထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးခဲ့တာပါဆက်လက်ပြီးသတင်းဆောင်မတွေနဲ့သတင်းပတ်ဆင်ကဏ္ဍတွေကိုနှาศင်ချရပါမယ်ရှင
်ကျွန်တော်ဝင်းမြန်မာအိန္ဒိယနိုင်ငံနဲ့နယ်စပ်သခိုင်းတိုင်းတမူးမြို့မှာဆေးအာဏာသိမ်းဆန့်ကျင်ဆန္ဒပြသူတွေရဲ့အတားအဆီးတွေကိုဖယ်ရှားဖို့ကြိုးပမ်းတဲ့ရဲနဲ့စစ်တပ်နဲ့ဒေသခံတွေကြားတိုက်ခိုက်မှုတွေဖြစ်ရာကလုံခြုံရေးတပ်ဖွဲ့ဝင်တွေအများစုပါဝင်သေဆုံးသူတရာစင်ကျော်ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အစောပိုင်းမှာတုန်းကဆန္ဒပြဝဲတွေအေးအေးချမ်းချမ်းရှိခဲ့ပေမဲ့အခုနောက်ပိုင်းအာဏာပိုင်တွေရဲ့အကြမ်းဖက်ဖြုတ်ခွဲမှုတွေကြောင့်ဆန္ဒပြသူတွေဘက်ကလည်းခုခံတိုက်ခိုက်မှုတွေရှိလာရာကနှစ်ဖက်ထိခိုက်တေကျေမှုတွေတိုးလာနေပါတယ်။လုံခြုံရေးကြောင့်အမည်မဖော်လိုတဲ့ဒီဆန္ဒပြပွဲမှာတက်ကြွစွာပါဝင်နေသူတူကမနေ့ကတိုက်ခိုက်မှုတွေစဖြစ်ခဲ့ပုံကို
ဟုတ်ကဲ့ဗျာကျွန်တော်လည်းဆန္ဒပါတီခွဲတော့ပါလေ။သူဟောပေါ့နော်။ကဲလဲတဲ့သူစစ်တပ်ရင်တန်းညီလေးလဲတဲ့ခါမှာအဲမတိုက်ပွဲဖြစ်ကြတယ်ကျွန်တော်အရှာလာမို့ဗျာတပူဈေးရသေးတိုင်းရွက်။နာကပြားကြောင်ရှိမှအရှာလာမို့။ဦးရောကလီလူလာမကြီးပေါ့။တနင်္လာနေ့ကျတော့သူဂရင်းကတက်ရောက်လာတာပေါ့နော်။အဲတက်ပွဲဖြစ်ပြီးညာယူဝဲတွင်းမှာသူတို့လူပေါင်း40မိသားဝန်းကျင်လောက်ရှိတဲ့စစ်ကားနှစ်စီးဘူဇာကားစီးဂရင်းမျိုးကနေရောက်လာတယ်
။ဒါအပြင်ပြစ်ခတ်မှုတွေတောက်လျှောက်9နိုင်လောက်ဖြစ်ခဲ့ကထိခိုက်သေးဆုံးခဲ့ရဖို့ကိုလည်းသူက
တောက်လျှောက်ပြစ်တာပဲကိုပြီးမှဟိုရက်ွက်ထဲကိုချီချင်ဝင်လာပြီပါလေရှိတယ်ပြစ်တယ်။ဒါပြီးတော့ဒီလမ်းပေးမျိုးတွေမှာကင်းမွေးဝစ်တယ်တောက်လျှောက်ပြစ်တယ်။အဲ့ဒီချိန်မှာဖြတ်သွားတဲ့ဆိုင်ကပြစ်ခတ်ရပါပဲ။ဟိုလမ်းပေါ်ထွက်သွားတဲ့ပြည်သူမျိုးကြဆုံးနေဗျ။ဆန်ကေတီဒီလေးတွေကလေပစ္စည်းပို့တာလေးတွေပဲတင်လာရင်းနဲ့သူပြစ်ခါဟိုတနားရီလောက်မှတယောက်ပြစ်ခါရတယ်။ညနေ၄နာရီ၅နာရီလောက်မှတယောက်ပြစ်ခါရတယ်။နောက်မှတယောက်ကတော့ကောင်းလို့ပြောတယ်။နောက်တယောက်ကတော့ဒယ်ဖီလက်ကြည့်။ခါရဲပိုးကြီးနေပဲလေ။အဲမတ်ပြီးပန်သူကဟိုနာသာပြောင်းဆုံးနေမှလည်းဝင်စည်းကြလေ။လက်တက်ဆွဲလိုက်တဲ့ခဏလေးသူက
။တစ်ချိန်တည်းမှာစစ်တပ်ဘက်ကလည်းအကြဆုံးရှိခဲ့ပုံကိုသူကအခုလိုဆက်ရှင်းပြပါတယ်
ကျွန်တော်လည်းဟိုသတင်းတိောက်တော့သူစကားစားကျွန်တော်တို့စစ်ကောင်စီကတော့17ယောက်ကြာဆုံးတယ်လို့ပဲကြားရတယ်လင်းတိုင်းပြင်ကားလည်းလောက်ကြတော့သူအလောင်းတည်တယ်တည်ပြီးတော့တခါကားရောအကုန်လုံး6စီးလောက်သူတိုင်ရင်တခါမောင်းသွားတော့သူတတ်စကားကလည်းဒီအချက်လမ်းပေါ်မှာပဲညှို့ဝင်မှာပဲ
ဒါပေမဲ့ဒီအသေးအပြောက်စီးရင်ကိုတော့ VOA နေနဲ့သိကြားအတည်ပြနိုင်ခြင်းမရှိခဲ့ပါဘူးအလားတူကူကီမျိုးသားစီယုံကျင်ညာချက်တဆောင်ဒီနေ့ပဲအင်တာနက်ပေါ်မှာတက်လာပြီးသူတို့ပါဝင်တက်ခိုက်ခဲ့ကစစ်ကောင်စီဘက်က18ဦးကြာဆုံးခဲ့တဲ့ဆိုပေမဲ့တိုက်ရိုက်မင်းမြန်အတီးပြုနိုင်ခြင်းမရှိခဲ့ပါဘူးနောက်ပိုင်းမင်းညာဘက်မှာလည်းစစ်တပ်ကပြန်ထွက်လာပြီးပြစ်ခတ်မှုတွေညာမိုးချုပ်ထိဆက်ဖြစ်ခဲ့တယ်လို့လည်းမြို့ကန်ဆန္ဒပြသူကဆက်ပြောပါတယ
်ကျန်ဆုံးသွားပြီးမှ6နာရီခွဲလောက်ကျတော့ပြန်ထွက်လာတယ်သူကဘိုးချုပ်လမ်းကိုဝင်တယ်ကျွန်တော်တမိုးမျိုးလည်းဝင်ပြီပေါ့နော်ဒီမှာကျွန်တော်လမ်းပေါ်မှာသူတို့ရှောက်ပစ်တာပေါ့လမ်းမှာရှိတာတွေကိုမိုးပေါ်ထောင်ပေါက်ရှောက်ပစ်ပြီးမှသူတို့ကျွန်တော်တို့ထင်တယ်လို့ဆိုတော့ဒီခရက်ကရုံးပေါ့နော်သူတို့အချုပ်ကြီးမှုရုံးအဲ့နေရာကနည်းနည်းလုံကျုံနေအဲ့ဒီကိုသွားအိတ်တယ်လို့ထင်တယ်ကျွန်တော်ဒါကအဲခုကျွန်တော်ပစ်နေဟိုကျွန်တော်တို့မြို့လေကောင်မှာရှိတဲ့စတိုးဆိုင်ကြီးကြီးကိုလည်းသူတို့ညီခွင့်ပစ်တယ်လို့ပဲယူဆတယ်လေသူကလည်းငါးနဲ့ရင်းလောင်တာဟုတ်ရဲ့တိမ်လုံးကျုံကြောင်သွားပြီကိုအခုနိုင်ပထုတ်ကင်လောက်ကစနောင်တ
ာပေါ့ဒါအပြင်ပြီးခဲ့တဲ့လကုံပိုင်းကစပြီးဆန္ဒပြမှုတွေပေါ်တင်းမာမှုတွေစရှိလာခဲ့ပုံကိုလည်းသူကပြန်ပြောပြပါတယ
်ဆန္ဒပြတာကတော့ကျွန်တော်တောက်လျှောက်ပြလာတာလေဟိုဖေဖော်ဝါရီ15ရက်လောက်ကစပြလာတယ်အဲတောက်လျှောက်ကျွန်တော်ပြပြလည်လည်းနဲ့ပြလာတာပေါ့နော်ကျွန်တော်ဒီပြီးခဲ့တဲ့မတ်လ25မှာအဲမှာထိတိုက်တွေ့ဆုံမှုလေးနည်းနည်းပြင်းထန်တယ်ဆန္ဒပြတဲ့အဖွဲ့နဲ့ရဲနဲ့ပေါ့နော်ကျွန်တော်မြို့လေကောင်မှာရှိတဲ့ ရွှေဆိုင်ပေါ့နော်ရွှေဆိုင်ကိုသူတို့မစည်းတယ်ဝင်စည်းတော့တကားဖို့မသိဘူးပေါ့နော်အဲ့ဒီကအဲ့ချိန်မှာ B2B ကတံခိုးလေးတီးပြီးမှဝိုင်းလိုက်တယ်ဝိုင်းလိုက်တဲ့ခါကျတော့သူတို့ကပြီးပြီးပြီးတယ်အဲ့မှာပြီးပြီးပြီးတော့ကျွန်တော်ခုနှစ်ဆယောက်ကြည့်ကြည့်ရကိုသူမြန်လာရင်ပွဲစဉ်ပြီးဆုံးတယ်တခါနှစ်ရက်နေကြတော့တခါကျွန်တော်မြန်မာမြန်မာနေစမှာတခါထပ်ဖြစ်တယ်ဟိုတမိုးဘက်ကလမ်းပါလုံးမှာစီရင်ဝင်တာရဲတယောက်ကြတယ
်တကယ်တော့စကိုင်းတိုင်းအတွင်းနဲ့စကိုင်းတိုင်းနဲ့ကဲ့ရဲ့မကွေးဘက်ကဆနပြဝဲတချို့မှာတူမီသနတ်တွင်တဲ့ခုခံကာကွယ်မှုတွေရှိခဲ့ပေမဲ့အလားတူမခုခံတဲ့လှိုင်းသားရမြောက်ကလာနဲ့နောက်ဆုံးအခုပဲခူးဘက်မှာပါစစ်တပ်ကဖြုတ်ခွဲမှုတွေကတော့အလားတူပြင်းထန်လာနေတယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျာကျွန်တော်ဝင်းမြမ
အခုလာမယ့်အတာသဂျန်ကိုတော်လန်သောသဂျန်ဖြစ်ပေါ်ဆောင်ပြီးသဂျန်သပိတ်တွေဆင်နွှဲသွားမှာဖြစ်တယ်လို့မန္တလေးဆနပြသပိတ်ခေါင်းဆောင်ကပြောလိုက်ပါတယ်နိုင်ငံတော်ဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေအတွင်းဆန္ဒပြပြည်သူတွေ900နီးပါးတည်ဆုံခဲ့တာကြောင့်အခုလိုစီစဉ်နေတာဖြစ်တယ်လို့သူကပြောပါတယ်။ဒီကြောင့်ပြည်စုံကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။အခုနှစ်မြမရိုးရအတာသကြံပွဲကိုတော့လာမယ့်ဧပြီလ13ရက်နေ့အင်္ဂါနေ့မှာစတင်မှာဖြစ်ပါတယ်။မြမတို့ရဲ့နှစ်သက်ခုရိုးရအတာသကြံပွဲကိုနှစ်စဉ်ဧပြီလလယ်မှာဆင်နွှဲလေရှိပေမဲ့ဒီနှစ်မှာတော့အတိုင်းပြည်တွင်းမှာဖြစ်ခဲ့တဲ့ဆရာနာသိမ်းမှုကြောင့်ဖြစ်လာတဲ့ဆန္ဒပြပွဲတွေနဲ့လူသေဆုံးမှုတွေကြောင့်အစင်လာတိုင်းရေကစားပြီးတော့ရေသပင်ပွဲအဖြစ်ဆင်နွှဲသွားမှာမဟုတ်ဘဲတော်လန်သောသကြံအဖြစ်နဲ့သပိတ်တွေကိုပုံစံမျိုးစုံနဲ့ဆင်နွှဲသွားမှာဖြစ်တယ်လို့ຫນွေဦးတော်လန်ရေးဆန္ဒပြသပိတ်ခေါင်းဆောင်ဒေါက်တာတီဇာဆန်းက VOA ကိုပြောပါတယ
်ဒီသကြံမှာတော့ကျွန်တော်တို့ပြည်သူလူထုရဲ့မိမိရဲ့ဒီအသိစိတ်ကြရဟောဒါဒီကိုပြောအမယ်အပြောပါသကြံအပြောသကြံဟုတ်ဘူးဆိုတော့အားလုံးကအတိထားလက်ခံထားတာပြီးတာပါဘာလို့လဲကျွန်တော်တို့ကဒီမပြောထိုက်တယ်ဆိုအလုံးသိတဲ့အချိန်မှာကျွန်တော်တို့ဒီຫນွေဦးတော်လှန်ရေးမှာကြာဆုံးခဲ့ရတယ်ကျွန်တော်တို့ကုစု600ကျော်ချိန်နေပြီဖန်စီခံထားရတဲ့ဘောလဲဘောနော်တော့အဲထောင်အနှန်းရှိနေပြီအဲ့တော့ကျွန်တော်တို့ဒီကြံကတော့ကျွန်တော်တို့ခါတိုင်းအရင်တော့ဆိုအပြော်ပါးကြံမဟုတ်ပါဘူးအဲ့တော့ကျွန်တော်တို့ဒီကြံကာလမှာလည်းပဲကျွန်တော်တို့လူထုအနေနဲ့ကတော့ဒီအာနာရှင်စန့်ကျင်ရေးဒီလူထုလှုပ်ရှားမှုတွေတပိတ်တွေကိုကျွန်တော်တို့ဆက်ပြီးတော့ပဲအသွင်ပုံစံမျိုးစုံနဲ့ကျွန်တော်တို့ဆောင်ရွက်တော့ကြမှာတည်တယ်ဒါကြောင့်ကျွန်တော်တို့ကကြံတွင်းမှာလည်းပဲကျွန်တော်တို့ကဒီကြံဒီအပြော်တကြံမဟုတ်ဘဲနဲ့တော်လန်တော်တကြံပေါ့နော်ကြံတပိတ်တွေကိုကျွန်တော်တို့ဆက်ပြီးတော့စင်နွေးဆောင်ရွက်တော့ကြမှာဖြစ်ပါလိမ့်မယ
်မန္တလေးမြို့ကအတာတကြံပွဲတော်တွင်မြမရိုးရာရင်ချင်းမှုအစင်လာတွေတော်များများကိုတွေ့ရလေရှိပါတယ်ငွေငန်းနဲ့အတူကြံလာပြရင်းနေအကအဖွဲတွေမြမဂီတတန်စင်တိတ်သချင်းတွေတီးဆိုးတဲ့တီးဝိုင်းနေနဲ့မြို့တွင်းမှာလည်းလေဖြော်ပြလေးရှိကြပြီးမန္တလေးကြံဟာလည်းအစင်လာအဖြစ်နာမည်ကြီးတဲ့ကြံတစ်ခုဖြစ်ပါတယ်ဒါမဲ့ဆရာနာသိမှုကြောင့်မန္တလေးမြို့မှာကြံပွဲတွေမလုပ်ဖို့စောရတာတွေရှိနေသလိုမြို့ကန်တွေကလည်းကြံပွဲကိုဆင်နွှဲဖို့စိတ်ဝင်စားကြပဲမန္တလေးမြို့တော်မှာကြံမန်တပ်ကိုလည်းပြန်ဖြတ်လိုက်ပြီးဖြစ်တယ်လို့မန္တလေးမြို့ကန်တဦးကပြောပါတယ်အနာသိစစ်ကောင်စီဘက်ကတော့ကြံပွဲတွေကိုနေပြီးတော့အပါဝင်နိုင်ငံတော်မှာကျင်းပဖို့စီစဉ်နေပြီးတတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေကန့်သတ်ချက်တွေနဲ့အညီခွင့်ပြုသွားမယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွင်းကစစ်ကောင်စီပြောခွင့်ရကတရင်သာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်အခုလိုစစ်ကောင်စီဘက်ကစီစဉ်နေတာတွေဟာတိုင်းပြည်အတွင်းမှာဖြစ်ပျက်နေတာတွေကိုအာရုံလွှဲဖို့လှုံ့ဆော်နေတာဖြစ်တာကြောင့်ပြည်သူတွေအနေနဲ့စစ်ကောင်စီကကျင်းပတဲ့အတာတံပွဲကိုပါဝင်လိုက်ခြင်းအပြင်ဆရာနာရှင်စန့်ကျင်ရေးຫນွေဦးတော်လှန်ရေးအတွင်းသေဆုံးသွားတဲ့သူတွေဖမ်းဆီးခံထားတဲ့သူတွေပေါ်မှာမလေးစားရရောက်တဲ့အတွက်မပါဝင်ကြပဲဆရာနာရှင်စနစ်မကြဆုံးမချင်းဆက်ပြီးတော့တော်လှန်ကြဖို့မန္တလေးကျမ်းမာရေးမိသားစုတွေကလည်းချိန်ညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်။မန္တလေးမြို့မှာကြံပွဲမစင်နွှဲဖို့စော်ဩနေကြသလိုတခြားဒေသတွေမှာလည်းအလားတူကြံပွဲတွေကိုမစင်နွှဲကြဖို့ဇန္နပြလူငယ်တွေကစော်ဩနေပါတယ်။အခုလိုနိုင်ငံတော်ကကြံပွဲတွေမစင်နွှဲဖို့တော့တောင်းဆိုတာတွေရှိနေချိန်မှာပဲရခိုင်ပြည်နယ်မှာတော့ရိုးရာကြံပွဲကိုကိုဗစ်စီးကမ်းအနေနဲ့အညီကျင်းပဖို့ခွင့်ပြုထားသလိုကျင်းပဖို့လည်းစီစဉ်နေတယ်လို့တကြံပွဲကျင်းပရေးကော်မတီဝင်တဦးကပြီးခဲ့တဲ့တောက်ချာနေ့ကပဲ VOE ကိုပြောထားပါတယ်။မန္တလေးမြို့မှာတော့ပြီးခဲ့တဲ့နှစ်တုန်းကလည်း COVID-19 ကပ်ရောဂါကြောင့်အတာတံပွဲကိုမဆင်နွှဲလိုက်ရသလိုအခုနှစ်မှာလည်းနိုင်ငံရေးအခြေအနေတွေကြောင့်အပြော်ရေကစားတာတွေလှုပ်ဆောင်သွားမှာမဟုတ်တဲ့အတွက်အခုဆိုရင်မန္တလေးမြို့မှာတကြံမဆင်နွှဲတာဟာနှစ်နှစ်သက်တိုက်ရှိသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရန်တိုင်းပါ
။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုနဲ့စန့်ကျင်ကန့်ကွက်သူတွေပေါ်အကြမ်းဖက်နေနေမှုတွေအရှိန်မြင့်လာတာနဲ့အမျှအမေရိကန်ပါဝင်ပြည်ပနိုင်ငံတွေမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေကလည်းဆန္ဒပြလှုပ်ရှားမှုတွေအားကောင်းလာတဲ့အကြောင်းကိုစူးစီးတင်ပြခြင်းပါတယ်။အမေရိကန်ပြည်ထောင်စုအရှိဘက်ကျန်းဝါရှင်တန် DC မှာတော့တိုင်းရင်းသားပေါင်းစုံပါဝင်တဲ့မြန်မာနိုင်ငံသားထောင်နဲ့ဂျီဘီစနေနေ့ကစူဝေးဆန္ဒပြခဲ့ကြတာပါ။မြန်မ မြန်မာရေးတက်တက်ကြွကြွပါဝင်ဆောင်ရွက်ဖို့ဖိအားပေးတဲ့အနေနဲ့ဝါရှင်တန်ကတရုတ်တန်ယုံမြန်မာစစ်တန်ယုံနဲ့ဝါရှင်တန်အထိမ်းအမှတ်ကြောက်တိုင်နာတဝိုက်တိလူပေါင်းထောင်ကျော်လှည့်လည်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဧပြီလ10ရက်စနေနေ့မှာပြုလုပ်တဲ့ဒီလိုကြီးမားတဲ့ဆန္ဒပြပွဲကိုဝါရှင်တန် DC မေရီလန်ဗာဂျီးနီးယားပြည်နယ်နယူးယောက်ပြည်နယ်တဲကမြို့အသီးသီးမြောက်ကယ်ရိုလိုင်းနာအင်ဒီယားနာပြည်နယ်တွေကမြန်မာနဲ့တိုင်းသားမိသားစုတွေလာရောက်ပူးပေါင်းဆန္ဒပြတဲ့အတွက်အခုလိုလူအများပြားဖြစ်သွားခဲ့ကြောင်းဆန္ဒပြပွဲစီစဉ်သူတွေကတဦးဖြစ်တဲ့ကချင်တိုင်းသား M2 အောင်ကပြောပါတယ
်ကျွန်တော်အားလုံးသိတဲ့အတိုင်းပဲတရုတ်ကမြန်မာရှေ့အစိုးရကိုနောက်ကနေအရမ်းပဲကာကွယ်ပေးနေတယ်ဆိုတော့အဲ့ဒါကိုကျွန်တော်တို့တိုင်းသူပြည်သားတွေကဘယ်သူမှမစင်တတ်ဘူးဘယ်သူမှမစိုက်ကြဘူးအဓိကတော့ဒီလက်နက်တွေအပံပိုးပြီးတဲ့ကိစ္စနောက်ဒီ UN Security Council ပေါ့နော် UN စီးဝေးတွေမှာလည်းတရုတ်ကရှေ့ကနေကိုလိုကန်နန်နဲ့ကာစီပေးနေတာအခုထိပဲရှိနေတယ်ဆိုတော့အခုကတော့ကျွန်တော်တို့ဒီမှာပြောခဲ့လဲဆိုရင်ဗီဒီယိုအာနာသုံးပြီးတော့မှစစ်တပ်တွေကိုမကာဝယ်ပေးဖို့ပေါ့အဲ့ဒါကိုကျွန်တော်တို့အဓိကပြောတယ်နောက်ပြီးတဲ့ခါကျတော့ဒီစီးပွားရေးတွေတရုတ်ရဲ့စီးပွားရေးကမြန်မာနိုင်ငံမှာအများကြီးပဲရှိတယ်ဆိုတော့ဒီမြန်မာနိုင်ငံမှာလုပ်နေတဲ့ဒီစီးပွားရေးတွေဆက်ပြီးတော့မှအလုံးလုံးချင်လို့ဆိုတော့ရှင်စစ်တပ်ကိုမထောက်ခံပါနဲ့အပြည်သူနဲ့ပဲပူးပေါင်းဖို့ရန်အစိုးရတန်ရုံးမှာကျွန်တော်အဲ့ဒါအဓိကတော့ပြောတယ်စစ်တန်ရုံးအပိုင်းမှာဆိုလို့ရှင်တော့ကျွန်တော်တို့ဒီအခုဒီမှာဆိုလို့ရှိရင်အမေရိကရှိတဲ့လူတွေအားလုံးအပြည်နယ်တိုင်းကနေလာကြတယ်တိုင်းရင်းသားတွေအားလုံးပဲအချင်းကြရကရင်ရှင်မြန်မာရခိုင်ရှမ်းအကုန်လုံးလာကြတယ်ဒီစစ်တပ်ကိုလုံးဝကျွန်တော်မကြည့်လက်ကြဘူးဒီသူတွေရွေးကောက်ထားတဲ့စစ်တော်ကိုယ်စားလှယ်ထွက်ပေါ့နော် CRPH အဲ့ဒါကိုလည်းကျွန်တော်အတိအမှတ်ပြုတယ်ဆိုဝိုင်းဝန်းဆက်နိုင်မှာကျွန်တော်တို့ဝိုင်းဝန်းဆောင်ရွက်ပေးဖို့ရင်ဆိုတော့မှကျွန်တော်တိုင်းသားပေါင်းစုဖွဲ့ကနေတော့မှလည်းအခုလိုမျိုးဒီအခြေအနေတွေကိုဆောင်ရွက်နေတာဖြစ်ပါတယ်
နယူးယောက်ပြည်နယ်မြို့တော်အယ်လ်ဘန်နီကနေဝါရှင်တန် DC မြို့ကိုကြွလာပြီးဆန္ဒပြပွဲမှာပါဝင်တဲ့ဆရာတော်ဦးအိတ်သရိယကလည်းအခုလိုမိန့်ပါတယ်
။တိုင်းသားတွေအားလုံးနဲ့စူပါပြီးတော့ဓမ္မလွတ်လပ်ရေးကိုရအောင်ယူထားတာပါ။ဒီ2021မှာလည်းဆရာနာရှင်စမျိုးစုတွေကိုတိုင်းသားတွေရဲ့အကူအညီနဲ့ကြီးလုံးညီညွတ်မဲ့တပည့်ဝင်မဲ့ဆိုရင်ဆရာနာရှင်စမျိုးတွေကြာဆုံးမှာဖြစ်ပါတယ်။ပြည်သူဝန်ထမ်းတွေဖြစ်တဲ့ဝန်ထမ်းတွေပြည်သူရဲ့ရာဇဝိခါတွေယူပြီးတော့ပြည်သူအကြောင်းကိုဆောင်ရွက်ကြတာအာဏာရှင်တွေကိုလုံရှိရမလား
လုံရှိလုံရှိလုံရှိ
ပြည်သူတွေနဲ့အတူရဟန္တာတွေကအားလုံးပဲဒီမိုကရေစီရရှိရေးဆက်အာဏာရှင်စနစ်ပြောင်းချရတဲ့တော်ဝင်မှာပဲလို့ဘုန်းကြီးကကတိပြုပါတယ်
အမေရိကန်ကနေဒါနေဆက်ဘက်ဖလိုမျိုးကနေမိုင်ပေါင်းများစွာဝေးတဲ့ DC ဆန္ဒပြပွဲကိုလာရောက်ပူးပေါင်းသူကတော့ကိုမင်းနိုင်ဖြစ်ပါတယ်
ဘဘမှာဖြစ်တဲ့အဖြစ်ပြက်ကိုအားလုံးခံစားပြီးစိတ်မကောင်းဝမ်းလဲနေကြရင်ကျွန်တော်မျိုးမှာဖြစ်သွားတယ်ကျွန်တော်ဘဘသားတယောက်ကျွန်တော်လည်းကျွန်တော်မျိုးတွေကျွန်တော်ပြည်သူတွေအတွက်ကျွန်တော်မျိုးဆက်သိတဲ့အတွက်ကျွန်တော်လည်းယူကျုံနေရဖြစ်တဲ့ခံစားရတယ်ဒီဒီမှာဒီလိုမျိုးတွေ့ရတဲ့အားတွေကကျွန်တော်တို့ပဲခေါင်းအားဖြစ်ပါကျွန်တော်ဒီမှာနှစ်ပေါင်းများစွာဆန္ဒပြပွဲတွေလာပြီးတဲ့ဒီလိုစီးလုံးယဉ်ကျေးမှုကိုတစ်ချိန်တစ်ခါမှမထွက်ဘူးစီးလုံးကြီးဒီအီဟာစေအာနာရှင်ကိုဖုတ်ချဖို့အတွက်ကိုအားကိုကိုရမယ်တူးစီတူးစီယုံကြည်မှုရှိရင်စေအာနာရှင်ကိုကျွန်တော်တို့အမြင့်ပြတ်ချီးမွမ်းနိုင်ရမယ
်အလားတူမက်ဆာချူးဆက်စ်ပြည်နယ်ဘော့စတွန်မြို့ကပြည်နယ်လွှတ်တော်အဆောက်အုံရှိဆန္ဒဖော်ထုတ်ပွဲမှာဆရာတော်ဦးဆန္ဒသီရိကဆန္ဒပြပွဲအကြောင်းရှင်းပြပါတယ
်အခုလောတဲ့အကြံဖက်ဝါရပေါ့လေသူတို့ကြာဆုံးရေးအတွက်ဦးဇင်းတို့ဒီမှာအကုန်စုပြီးတော့ဆန္ဒဖော်ထုတ်နေတာဖြစ်ပါတယ်ဒီချုပ်ကတော့ဦးဇင်းတို့အခုလုပ်တဲ့ဟာကတော့ဦးဇင်းတို့ပုံမှန်ဒီမိုကရေစီကိုဦးဇင်းတို့ပြန်ရဖို့တဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်ရဖို့တဲ့ဦးဇင်းတို့လုပ်တာဖြစ်တယ်။ဒီစစ်အာဏာရှင်လို့ပြောတဲ့ခံမှာတော့မယ်ဦးဇင်းတို့မဟာပြည်မှာအခုလိုမျိုးဒီအကြမ်းဖက်နေတဲ့သူတွေပေါ့အဲ့ဒီသူတွေအကုန်လုံးဒီကဘာမြေပေါ်ကနေမြန်မာမြေပေါ်ကနေပြီးတော့ဟာဝရပျောက်သွားဖို့အရေးအဲ့ဒီတော့ကိုဦးဇင်းတို့စူးစမ်းနေတာဖြစ်ပါတယ်
။အမေရိကန်နောက်ဘက်ကျန်ဆန်ဖရန်စစ္စကိုမြို့ကမြန်မာတွေကတော့စနေနေ့မှာပန်းတပိတ်ဆန္ဒပြပွဲကိုကုလသမဂ္ဂပလာဇာရှိလုတ်ခဲ့ကြောင်းမမ်မီမီခန့်ကပြောပါတယ
်အခုဒီနေ့အတွက်တပိတ်ကတော့ Pan Debate ပေါ့နော် Flower Strike ဒီ San Francisco UN Plaza ရှိမှာအဲ့တော့ညီမတို့ဒီမှာ Pan Debate ကိုလုပ်မယ်အဓိကကတော့ညီမတို့ရဲ့ Democracy တိုက်ပွဲတွေမှာစောင့်ဆောင်သွားပြီးဖြစ်တဲ့အာဇာနည်တွေကိုအောင်မေတ္တရတဲ့တပိတ်ပြီးတော့ဒီစစ်အာဏာရှင်ကိုဆန့်ကျင်တယ်ဆိုတဲ့အကြောင်းကိုဟိုလုပ်မယ်တပိတ်ပါဟုတ်ဒီပြန်ပါနေပြီးတော့လေဒီဒီအတွင်းထဲမှာရှိနေတဲ့ CDM လှုပ်ရှားမှုတွေကိုအတက်နိုင်ဆုံးပံ့ပိုးနိုင်အောင်လို့ပတ်ဆက်နေတဲ့ကောက်နေတဲ့အများကြီးအလှငွေတွေလည်းအများကြီးကောက်နေတယ်အတက်နိုင်ဆုံးလည်းပတ်ဆက်နေပြန်ဖို့ဆိုပံ့ပိုးနေပါတယ်အဲ့ဒီဥစ္စာတွေအတွက်ညီမတို့ကတော့ဆက်ပြီးတိုက်နေမှာပဲ
အမေရိကန်မှာလိုပဲကနေဒါနိုင်ငံကမြို့တချို့မှာစနေနေ့ကမြန်မာတွေဆန္ဒသင်းဆန့်ကျင်ဆန္ဒပြတာတွေလုပ်ခဲ့တယ်လို့ဂျပန်နိုင်ငံတိုကျိုမြို့မှာလည်းမြန်မာတွေကလူစီကားတဲ့ဟာရာဂျူကုဘူရာနာတဝိုက်မြန်မာနိုင်ငံတွင်းဆန္ဒသင်းတာအဆုံးသတ်ရေးဂျပန်နိုင်ငံအနေနဲ့အကူအညီပေးဖို့လမ်းမတွေပေါ်တောင်းဆိုဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။စစ်ကောင်စီရဲ့ဂျမ်းဘက်ဖိနှိပ်မှုကြောင့်ဘေးလွတ်ရာတိမ်းရှောင်လာသူတွေကို KIO KIA ကချင်လွတ်လပ်ရေးတပ်အနေနဲ့အကောက်အွယ်ပေးနေကြောင်းအမေရိကန်ခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌ Gomsan and San က VOA ကိုပြောပါတယ်။ဒါ့အပြင်ကချင်ပြည်နယ်မှာ CDM ရုံးမတက်ပဲအမိတ်မနာခံရေးလှုပ်ရှားမှုမှာပါဝင်နေတဲ့ဝန်ထမ်းပေါင်း 9,500 ကျော်ရှိနေပြီးအဲ့ဒီအတွက်ကူညီထောက်ပံ့ရေးလုပ်ငန်းတွေကိုပြည်ပအခြေဆိုင်ကချင်မျိုးနွယ်စုအဖွဲ့၃ဖွဲ့ဖြစ်တဲ့ကချင်မဟာမိတ်အဖွဲ့ရဝမ်ဖွံ့ဖြိုးရေးအသင်းနဲ့လီစုအမျိုးသားအဖွဲ့အစည်းတို့ပူးပေါင်းပြီးဆောင်ရွက်နေကြောင်းလည်းသူကပြောပါတယ်။ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌ Gomsan and San ကိုမိုင်းရင်ချင်းနိုင်က Skype ကနေဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။
မင်္ဂလာပါမဟင်ကျင်းနိုင်
ခုကချင်ပြည်နယ်မှာဟိုဆရာနာတိန်းတော်ကိုစန့်ကျင်တဲ့လှုပ်ရှားမှုအနေထားကိုဘယ်လိုရှိပါလဲရှင်
ခုကနောက်ဆုံးအခြေအနေဆိုရင်မြို့တွင်းမှာတွေကိုညနေပိုင်းအစီအစစ်တာတို့လူတွေကိုဖမ်းခေါ်တာတို့နောက်ဒီလူတွေကအတ္တမဒီခေါ်ဆောင်တာတို့ဖြစ်နေပါတယ်နောက်တချို့ရက်ွက်တွေမှာဆိုရင်ဒီမြစ်ကျနာမြို့တွင်းမှာတွေကိုတိုက်ခိုက်မှုတွေရှိတယ်ပြည်သူလူထုကိုလက်နက်မဲ့ပြည်သူလူထုကိုတိုက်ခိုက်မှုတွေရှိပါတယ်နောက်ပြီးတော့ကျွန်တော်ဒီမြို့ပြင်တချို့ရွာတဲ့ဘက်ဆိုရင်ရွာမြို့နဲ့ဝေးတဲ့နေရာတွေမှာဆိုရင်ကအခုတိုက်ပွဲအခြေအနေတွေရောတင်းမာတဲ့အခြေအနေတွေရောက်နေပါပြီခင
်တိုင်းသားတွေအနေနဲ့ပေါ့နော်သူတို့မှခံစားချက်ရှိတာကတော့အရင်ဒီစစ်တပ်ကနေပြီးတော့ဒီတိုင်းသားနေမြေဒေသတွေမှာသူတို့ပြင်းပြင်းထန်ထန်ဖိနှိပ်ခဲ့တဲ့အချိန်လုံးကပေါ့နော်ဒီမှာမှာရှိတဲ့ဒီဗမာတွေပေါ့နော်ဗမာတွေအနေနဲ့ကဂီယူမဆိုင်ခဲ့ဘူးသူတို့ဘက်ကမရက်တီခဲ့ဘူးဆိုတော့အမြင်မျိုးတော့ဟိုရှိခဲ့မယ်ပေါ့နော်အခုတခါဒီစစ်တပ်ကနေပြီးတော့အခုအာနာသိမ့်ပြီးတော့တိုင်းတပြည်လုံးအနှံ့ကိုစစ်တပ်ကဖိနှိပ်လာနေတဲ့အပေါ်မှာကြတော့အခုဒီတိုင်းသားတွေဘက်ကသူတို့ရဲ့သဘောထားအမြင်တွေကဘယ်လိုရှိပါလဲရှင
်ကျွန်တော်ခံစားမှုကတော့အနှစ်ဒီအနှစ်60အနှစ်80လွတ်လပ်ရေးရကြတဲ့ဒီခံစားမှုကတော့ရှိခဲ့ပါတယ်တချို့တိုင်းရင်းသားတွေကလည်းနည်းနည်းပူစောပြီးမှခံစားမှုရခံစားမှုဖြစ်ခဲ့တယ်။နောက်ကျွန်တော်တခြားတိုင်းရင်းသားတွေကလည်းနည်းနည်းနှောက်ကြတာပေါ့။အခုဒီနောက်ဆုံးဆိုရင်ဗမာတိုင်းရင်းသားတွေကကိုတိုင်ကျွန်တော်ဟိုတနေ့ဆိုရင်မန္တလေးတိုင်းလားပဲခူးတိုင်းလားမသိဘူး။ဒီတရွာလုံးကြီးရှောင်းသိမ်းနေရတဲ့အခြေအနေကျွန်တော်မြင်ခဲ့ရတယ်။ဒီဟာကအင်မတန်ကိုဝမ်းနည်းချေခွဲမှုဖြစ်စေတယ်ကျွန်တော်ဘာလို့ဆိုတော့အတူတူပဲကျွန်တော်ခံစားရတယ်သိတယ်။အခုလက်ရှိအခြေအနေဆိုရင်ရောတချို့ဒီကရင်နဲ့ကချင်မှာဆိုရင်လက်နဲ့ဒီသူတို့ရဲ့ဒီလင်းပြန်နဲ့ပို့တိုက်ပွဲဖော်ဆောင်တဲ့ပုံစံနဲ့ကိုတကယ်ကိုအပြစ်မဲ့ပြည်သူတွေကိုပြစ်ခတ်မှုတွေရှိနေပါတယ်အခုရောရှိနေတယ်ဒါပေမဲ့ပြည်မမှာတော့ဒီလိုလင်းပြန်ကနေပြီးတော့ဂျက်လင်းပြန်တိုက်လင်းပြန်တွေနဲ့ပြစ်ခတ်မှုကတော့မရှိသေးပါဘူးဒါပေမဲ့မရှိသေးလို့ပဲကျွန်တော်ကတော့လက်ပိုက်ကြည့်နေဖို့ကတော့အခြေအနေရောမဟုတ်ဘူးတိုင်းရင်းသားတွေကလည်းနားလည်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမှပါလို့ဆိုတော့ဒီလိုနှုတ်ဆက်နေမယ်ဆိုရင်ပူပူကြီးဆိုးလာမှာအဆိုးလာမှာဆိုတော့အကုန်လုံးကနားလဲပါတယ်ဒီဟာကတော့အကုန်လုံးတစုတစည်းဒီလိုမျိုးတမိုင်းပေးတာဝန်အနေဖြင့်ပါဝင်ပြီးမှစီးလုံးပြီးမှရွံ့ရွံ့ချွန်ချွန်တိုက်ရမယ်ဆိုတော့ခံစားမှုကတော့အကုန်လုံးရှိပါတယ်ဗမာတိုင်းရင်းသားရောရှိတယ်ကျွန်တော်တိုင်းရင်းသားတွေရောအားလုံးခံစားတယ်လူငယ်တွေကကိုယ်တိုင်ရောတကယ်ကိုအင်တိုက်အားတိုက်ပါဝင်နေတယ်ဒီလိုမျိုးအခွင့်အရေးကိုဆုံးရှုံးမခံတင်ဘူးဒီလောက်တာဒီနည်းမြုံနံထားတာအင်မတန်ကြီးမားပါလေလူအယောက်900ကျော်600ဒီပါအခုအသက်ဆုံးရှုံးခဲ့ပြီနောက်ထောင်မှာရောအများကြီးထောင်နဲ့ချီမောက်ထောင်ထဲမှာအခုဘာမှအပြစ်မရှိဘဲနဲ့ထောင်ဒီမှာထားဖန်းစီခံရတယ် ဒီဟာတွေကယဉ်ကျေးမှုအကြီးစားပါဒီယဉ်ကျေးမှုကိုတကယ်ကိုတမိုင်းကွေ့တခုလိုမျိုးတကယ်ကိုဒုတိယလွတ်လပ်ရေးဖြစ်အောင်တကယ်ကိုအကုန်လုံးအတွက်လွတ်လပ်ရေးတိုက်ပွဲတစ်ခုအနေဖြင့်ပါဝင်ဖို့အရန်ကိုအရေးကြီးတဲ့အခြေအနေဖြစ်နေပါတယ်အဲ့လိုဆိုတော့ကျွန်တော်တိုင်းရင်းသားတွေကလည်းဒီဟာနဲ့ပတ်သက်ပြီးမှအကုန်လုံးကရင်သက်မအေးပါဝင်ပြီးမှပူပေါင်းဖို့စီလုံးဖို့အတွက်အဆင့်တက်ရှိအဆင့်တက်မျိုးရှိတယ်ခုရလက်ရှိအခြေအနေမှာရောပါဝင်ပူပေါင်းနေပါတယ်ခင်ဗျာ
နောက်ဒီကချင်မဟာမိတ်အဖွဲ့နဲ့အခြားဒီကချင်မျိုးနွယ်စုတွေပူးပေါင်းပြီးထုတ်ပြန်တဲ့အထဲမှာလည်းပါပါတယ်ဒီ CDM လှုပ်ရှားမှုတွေပေါ့နော်ဝန်ထမ်းတွေရဲ့ CDM လှုပ်ရှားမှုတွေကိုလည်းပံ့ပိုးကူညီသွားမယ်ဆိုတဲ့ခါကျတော့အခုဒီကချင်ပြည်နယ်မှာအဲ CDM လှုပ်ရှားမှုအနေအထားကိုဘယ်လိုရှိပါလဲရှင
်အခုလက်ရှိပကတိအခြေအနေမှာကျွန်တော်ရရှိထားတဲ့ CDM ပါဝင်တဲ့သူက9500ကျော်ရှိပါတယ်ကျွန်တော်ကချင် Alliance ကတော့ဒီWKC ဆိုရက်ကချင် World Kitchen Congress ဆိုရက်အဖွဲ့ကြီးမှာပါဝင်တဲ့အဖွဲ့တစ်ဖွဲ့ပေါ့နော်အမေရိကကနေပြီးတော့ပါဝင်တဲ့အဖွဲ့ပါအဲ World Kitchen Congress က KPIC ဆိုရက်ကချင် Political Interim Coordination Team ဆိုရက်အဖွဲ့ကနေပါဝင်တဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်အဲဒီ KPIC ရဲ့အောက်ကနေပြီးတော့ကျွန်တော်ကနေပြီးတော့ဒီ CDM တွေကို support လုပ်တဲ့ဟာကိုကျွန်တော်ကပါဝင်ပါတယ် Now ဒီတခြားအခုနပြောတဲ့ဟာကျွန်တော်ဒီလီဆူတိုင်းလီဆူနဲ့ရဝန်တွေနဲ့ပေါင်းပြီးမှကျွန်တော်ထပ်ပြီးမှဒီ CDM ပါဝင်တဲ့အဖွဲ့တွေကိုကူညီထောက်ပံ့ဖို့ကျွန်တော်ဆုံးဖြတ်ချက်ချထားပါခင်ဗျငွေရေးကြေးရင်းနဲ့ပါဝင်တော့ပါအဓိကပါ
ဟုတ်ကဲ့အဲ့ဒီမှာလည်းဟိုကြီးညာချက်ထဲမှာလည်းပေါ့နော်ဒီကချင်လက်နက်ကိုင်ဖွဲ့ဖြစ်တဲ့ KIO KIA ကိုလည်းကချင်အမျိုးသားတူကိုကိုစားပြုတဲ့တက်မတော်အနေနဲ့အပြေအဝထောက်ခံတယ်လို့ပြောထားတာတွေ့ရပါတယ်ဆိုတော့ဒီကချင်ဒီ KIO KIA ရဲ့အခန့်ကဏ္ဍပေါ့နော်အခုလည်းလက်ရှိကချင်ပြည်နယ်မှာလည်းတိုက်ပွဲတွေဖြစ်နေတယ်ဆိုတော့တစ်ဖက်မှာလည်းအခုလိုစစ်ပြေးဒုက္ခတွေတွေကအရင်တည်းကကချင်ပြည်နယ်မှာရှိနေပြီးသားဆိုတော့အခုအချိန်မှာအခု KIO KIA ဘက်ကအခုတိုက်ပွဲတွေဆက်ပြီးတော့နော်ဟိုစစ်တပ်နဲ့မြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်လာနေတဲ့အပိုင်းမှာရောဟိုကချင်လူထုကတကယ်ပဲထောက်ခံမှုရှိနေလားရှင
်ထောက်ခံမှုကတော့တကယ်ကိုအတိုင်းနဲ့အလွန်ရှိတယ်လို့ကျွန်တော်မှတ်ချက်ချလို့ရပါတယ်။ဘာလို့ဆိုတော့တကယ်ရောယုံကြည်လို့ပဲမြို့မာတင်ကိုကျွန်တော်မြစ်ချနာမှာဆုံးကိုဆန္ဒပြတဲ့အထက်မှာ KIA ကို KIO ကိုထောက်ခံပါတယ်ဆိုရဲဟာတွေကဆိုင်းဖို့နဲ့ကိုရဲရဲတင်းတင်းကြီးဆန္ဒပြမှုရှိတယ်။ကျွန်တော်ကချင်မဲမဟုတ်ဒီမအင်ဂျင်တို့ရောတွေ့ပါပဲ။မန္တလေးတို့ရန်ကုန်တို့မှာတောင်မှwe support KIA KIO ဆိုမှဟိုကျောင်းသားတွေရောပြည်သူတွေရောထောက်ခံမှုတွေရှိတယ်။နောက် social media မှာရကြည့်ရင်ကတော့KIA KIO ကိုတကယ်ဟိုကျေးဇူးတင်တဲ့စာတို့ချီးမွမ်းထောက်မလာပြုတဲ့စာတွေအများကြီးကျွန်တော်တွေ့နေရတယ်။အဲ့တော့ဘာဖြစ်လို့လဲဆိုတော့ဥမာပြအခုထွက်ပြေးတိမ်းရှောင်နေတဲ့လူတွေတချို့ဟာတွေရော KIA KIO တို့မဟုတ်တချို့ဒီပို့ပြီးတော့လုံခြုံတဲ့နေရာတွေကိုထွက်ပြေးနေတဲ့အချိန်တွေပါဆိုတော့သူတို့ကလည်းဘာပဲဖြစ်ဖြစ်ပြည်သူလူထုဘက်မှာမရက်တည်ပြီးမှကူညီနေရဆိုတာအကုန်လုံးတွေ့မြင်နေရတယ်။နောက်သူတို့ဘက်နေထုတ်တဲ့ဒီ statement တွေကိုရကြည့်လို့ရပါတယ်။ဒီသူတို့ထုတ်တဲ့ statement တွေထဲမှာပြည်သူလူထုတွေနဲ့တသားတည်းရက်တည်ပါမယ်ဆိုတဲ့ဟာတွေနောက်တစ်ခုကတော့ Federal ပြည်ထောင်စုကိုရအောင်စူးစမ်းမယ်။ဒီနောက်အာဏာရှင်စနစ်ကိုပြတ်သုံးသွားအောင်အဆုံးတိုင်ကြိုးပမ်းပါမယ်ဆိုတဲ့ဟာတွေကပြည်သူလူထုဘက်မှာဘယ်လိုထောက်ခံမှုကိုရစေတာပေါ့ဟုတ
်ကဲ့ KIA ဘက်ကရောအခုသူတို့တိုက်ပွဲတွေဖြစ်ပေါ့နော်ဟိုလှုပ်လာရတဲ့နေရာမှာသူဒီကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်လာတဲ့အချိန်ဤအနေထားမှာဟို KIA ဘက်ကရောသူတို့ဟိုဒီထက်မကပို့ပြီးတော့တိုက်ပွဲတွေအချိန်မြင့်လာနိုင်သလားဒီ KIA ရဲ့ဟိုအလားအလာရောဘယ်လိုရှိလဲရှင်
ကျွန်တော်ကတော့ KIA ရဲ့ဒီပြောရေးဆိုခွင့်ရှိတဲ့လူရောမဟုတ်ဘူးကျွန်တော်ရအတိအကြတော့ကျွန်တော်မသိဘူးဒါပေမဲ့သူတို့ February 18ရက်နေ့လောက်မှာထုတ်ထားတဲ့ statement အရဆိုတော့ဒီစစ်ကောင်စီကနေပြီးတော့ပြစ်မှတ်ပြည်သူလူထုတွေကိုပြစ်မှတ်ထားပြီးမှပြစ်ခတ်မှုသာရှိတယ်ဆိုရင်တုံ့ပြန်မှုရှိမယ်ဆိုတဲ့ဟာကတော့အတိအလင်းကြေညာထားပြီးသားပဲပေါ့နော်အဲ့လိုဆိုတော့စစ်ကောင်စီကနေပြီးတော့ပြစ်ခတ်မှုမရှိရင်ကတော့သူတို့ကအဲ့တော့တုံ့ပြန်မှုတွေဘယ်လိုလုပ်လာမလဲကျွန်တော်ရောကောင်းမသိဘူးဆက်ရှိနေရောသူတို့ကတော့တုံ့ပြန်မှုကရှိမယ်ဆိုတဲ့ဟာကတော့ပြောထားပြီးသားဖြစ်ပါတယ်ခင်ဗျ
ကမ်ဆန်အမ်ဆန်ဆိုလို့ရှိရင်ဒီပြပမှာပေါ့နော်ရက်တည်ပြီးတော့ဒီမြန်မာအရေးရောဒီပေါ့နော်ကချင်တိုင်းသားအရေးတွေပေါ့နော်ဟိုဒီမိုကရေစီရေးကိုနှစ်ပေါင်းများစွာလှုပ်ရှားနေတဲ့သူတဦးဆိုတော့အခုဒီ CRPH ဆိုရဲပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဖြစ်လာပြီးတော့သူ့အပေါ်မှာနိုင်ငံတကာကနိုင်ငံတကာနဲ့ဒီဆက်ဆံနေတဲ့အပိုင်းအထူးသဖြင့်ကုလသမဂ္ဂနဲ့ဟိုဆက်ဆံနေတဲ့အပိုင်းပေါ့နော်ကုလသမဂ္ဂကလည်းအခုဆိုရင်တောက်ကြနေမှာကျင်းပမဲ့ဒီလုံခြုံရေးကောင်စီရဲ့အလွတ်တဘောအစည်းအဝေးမှာ CRPH ရဲ့ဒီယာယီနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုဟိုပြောဖို့ပေါ့နော်သူတို့ဖိတ်ခေါ်ထားတာလေတွေ့ရပါတယ်ဆိုတော့ဒီလိုမျိုးကုလသမဂ္ဂဘက်က CRPH နဲ့ပတ်သက်လို့သူတို့ဆောင်ရွက်နေတာတွေနောက်တမ္ပတ်ကြီးဦးကျော်မိုးထွန်းကိုအသိမဲ့ပြုထားတာတွေပေါ့လေဒီလိုအပိုင်းတွေကအရင်ဒီနာအဖလက်ထက်1988နောက်ပိုင်းမှာဒီ exile အစိုးရတွေဖြစ်လာ exile အစိုးရမျိုးမြန်မာနိုင်ငံမှာလည်းဖြစ်ခဲ့တယ်ဆိုတော့ခါကြတော့အဲ့အခြေအနေနဲ့နှိုင်းရှင်လို့ရှိရင်ဒီတစ်ခေါက်အခုဒီနိုင်ငံတကာဘက်ကကုလသမဂ္ဂပါဝင်နိုင်ငံတကာဘက်ကဒီ CRPH လိုမျိုးအဖွဲ့ဦးပေါ့လေဟိုသူတို့အသိမဲ့ပြုလက်ခံဆောင်ရွက်နေတဲ့အနေအထားဘယ်လိုတွေ့ရလဲရှင
်ဒီလောက်တောင်မှဗမာပြည်နဲ့ပတ်သက်ပြီးမှနိုင်ငံတကာစိတ်ဝင်စားမှုနဲ့ထောက်ခံမှုကတော့ကျွန်တော်မမြင်ဘူး NCGB ရောကျွန်တော်မြင်ဘူးပါတယ်ကျွန်တော်ဒေါက်တာတန်းထွန်းနဲ့ရောကုလသမဂ္ဂတို့ဘာလို့တွားခဲ့ဘူးတဲ့အခြေအနေရှိပါတယ်ဒါပေမဲ့ဒီလောက်ကြီးနိုင်ငံတကာကနေပြီးအတိအမှတ်ပြုပြီးမှဆက်ဆံမှုကတော့အလေးထားဆက်ဆံမှုကကျွန်တော်မမြင်ခဲ့ဘူးပါဘူးအဲ့ဒါတော့အမှန်တိုင်းပြောပါပဲအဲကြောင့် CRPH ကနေပြီးရောဒီအခြေအနေလက်ရှိအခြေအနေမှာအခွင့်ကောင်းယူပြီးမှပေါ့နော်ဒီကျွန်တော်စီးလုံးညီညွတ်ရင်းနဲ့ဒီကြားဖြတ်ဆိုရ2000ရေးအတွက်တကယ်ဒီဇိုင်းမှမှစူးစမ်းတင်တယ်လို့ကျွန်တော်အကြံပြုချင်ပါတယ
်ဟုတ်ကဲ့အခုဒီစစ်ကောင်စီကနေပြီးတော့သူတို့ရဲ့ဟိုနိုင်ငံတကာမှာ lobby လုပ်ဖို့ဆိုရင်ငှားထားတဲ့သူပေါ့နော် lobbyist ရဲ့ဟိုအကြံပေးချက်အရာသူတို့ကအခု CNN ဒီနိုင်ငံတကာအကြီးတန်းသတင်းတောက်ကိုသူတို့မြန်မာနိုင်ငံကိုဖိတ်ခေါ်ပြီးတော့သူတို့ဘာတွေလုပ်လဲဆိုတာသူတို့ပြတာပေါ့လေနောက်စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းနဲ့သူတို့တွေ့ဆုံမေးမြန်းခန်းနေလို့တယ်။နောက် CNN ကလည်းတင်ပြသွားတယ်ပေါ့လေ။ဆိုတော့တကယ်အခုစစ်ကောင်စီက CNN ကိုဖိတ်ခေါ်ပြီးတော့သူတို့လုတ်ခဲ့တဲ့လုတ်ရက်ကသူတို့မျော်လင့်ထားတယ်လို့ပေါ့လေ။နိုင်ငံတကာကသူတို့ဘာလုပ်နေလဲဆိုတဲ့ဟာကိုသူတို့ဘက်ကပေါ့နော်။ဘာလုပ်နေလဲဆိုတာကိုသူတို့ပြနိုင်တယ်လို့ရောထင်လားရှင
်။သူတို့ပြနိုင်တာကတခုရှိတာကတော့ပြည်သူလူထုဘလောက်ရက်ဆက်ကြမ်းကြုတ်အောင်လုပ်နိုင်တယ်ဆိုတဲ့ဟာကိုပဲအဓိကပြသွားတာပါ။အဲ့ဒါဆိုသူတို့လိုချင်တဲ့ပြရုပ်ကတော့ဘလို့ပြရုပ်လဲတော့မသိဘူးဒါပေမဲ့တကယ်ပြနိုင်တာကတော့ကိုယ့်ရဲ့ရက်ဆက်ချမ်းချုပ်မှမိုက်ရိုင်းတဲ့ဒီအမှုကိုပေါ့နော်အဲ့ဒါပြနိုင်တယ်ဒါပေမဲ့ကျွန်တော်စိုးရင်ချက်ရှိတာကသူတို့ရဲ့အာဏာတည်ဆောက်မှုကိုဘယ်သူမှအကုန်လုံးတည်ရင်ရောတည်ဒီကိုတယောက်ပဲကြံတာအာဏာရှင်ကတော့တယောက်ပဲကြံအောင်တပ်ပစ်မယ်ဆိုတော့ဒီအင်္ဂလိပ်လိုဆို narrative ပေါ့နော်ဒီအမှုဒီအမြင်သဘောထားကိုကဘာကိုချပြခြင်းနဲ့ပုံစံနဲ့သူတို့လုပ်တယ်ဆိုရင်ကတော့အဲ့ဒီကွက်မှာတော့သူအောင်မြင်ပါလိမ့်မယ်ဒါပေမဲ့နိုင်ငံတကာရဲ့အလေးထားမှုနိုင်ငံတကာရဲ့ဒီနားလည်မှုကတော့လုံးဝဒီစစ်ကောင်စီကတော့မရရှိခဲ့ပါဘူးဒီ CNN နဲ့ပတ်သက်ပြီးမှတော့
ဟုတ်ကဲ့အဲ့တော့နောက်ဆုံးအနေနဲ့ကတော့အခုဒီကချင်ပြည်ပမှာအခြေဆိုင်တဲ့ဒီကချင်မျိုးနွယ်စုအဖွဲ့တွေပေါ့နော်ကချင်မဟာမိတ်အပါဝင်အဲ့တော့ဒီကချင်အဖွဲ့တွေအနေနဲ့ရောဒီမြန်မာနိုင်ငံမှာအခုဒီစစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုပံ့ပိုးသွားမဲ့အပိုင်းနဲ့ဒီအခုအထူးသဖြင့်ပေါ့နော်ကချင်ပြည်နယ်ကဒီစစ်ပြေးဒုက္ခသည်တွေနောက် CDM လှုပ်ရှားမှုမှာပါဝင်မဲ့သူတွေကိုပံ့ပိုးပေးသွားမဲ့အပိုင်းမှာရောဟိုဘလောက်ထိဆောင်ရွက်ပေးနိုင်မလဲရှင
်အခုကျွန်တော်ကနေပြီးတော့ဒီတလပိုင်းကျွန်တော်ဗမာပြည်ဘက်ကိုဒီအဓိကတော့ CDM ကျွန်တော်ဒီကချင် sub state နဲ့ကချင် state မှာမြေတင်းနေထိုင်ပြီးမှဒီ CDM ပါဝင်တဲ့အစိုးရဝန်ထမ်းတွေကိုကျွန်တော်ကောက်ခံရတဲ့အလူငွေကတော့3000တထောင်လောက်ဒီ CDM အတွက်တက်ကျွန်တော်3000တထောင်ကျော်လောက်ကျွန်တော်ကောက်ခံရပါတယ်အဲ့ဒါကိုတချို့ဟာတွေကကျွန်တော်ပို့ပြီးပါပြီအဲနောက်ဆက်လက်ပြီးမှရောကျွန်တော်ပို့တော့ပါမယ်အာနောက်နိုင်ငံတကာအနေဖြင့်ကတော့ကျွန်တော်တို့ဒီ advocacy ဆိုတဲ့အစိုးရတွေကိုတိုက်တွန်း no ဆိုတဲ့အလုပ်တွေပါကျွန်တော်ဒီဇိုင်းမှမှပါဝင်နေပါတယ်ပုံမှန်အနေဖြင့်ရောဒီနိုင်ငံသားရေးဝန်ကြီးတို့လွတ်တော်နဲ့ကတော့အမေရိကန်လွတ်တော်တွေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဒီသမ္မတရုံးတို့နဲ့ကတော့ပုံမှန်ကျွန်တော်ဆက်သွယ်မှုရှိပါတယ်သူတို့ရောမြန်မာအရေးနောက်ဒီကျွန်တော်ကချင်ပြည်နယ်ရဲ့အရေးနဲ့ပတ်သက်မှာတော့ပုံမှန်ဒီပြောဆိုမှုတွေ the information ဆိုတော့တည်င်းအချက်လက်တွေစုဆောင်ပေးတာတွေကတော့ပုံမှန်လုပ်နေပါတယ်ခင်ဗျာ။နောက်တခြားတော့နိုင်ငံတကာမှာရှိတဲ့တန်ယုံတန်ဝန်ထမ်းနေတဲ့ပတ်သက်ပြီးမှ CDM ပါဝင်ဖို့အတွက်ရောကျွန်တော်တတောင်းတနေရာတွေပြီးတော့ပါဝင်နေပါတယ်ခင်ဗျာ။
အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်အန်ဆန်ဖြစ်ပါတယ်ရှင်။အခုလို VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်ဂမ်ဆန်ကိုကျေးဇူးအများကြီးတင်ပါတယ်ရှင်
။ကျေးဇူးအများကြီးတင်ပါတယ်မအင်ဂျင်နိုင
်။ဒီမှာ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်family@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။
ပါရှင်မြန်မာနိုင်ငံတော်အမှားရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဖန်ဆီထိမ့်သိမ်းခံရစေအတွင်းတည်ဆုံသွားသူတွေရဲ့အမသာစုဝင်နေတဲ့ဒို့တန်ကစကားပြောခဲ့ပါတယ်ဖန်ဆီထိမ့်သိမ်းခံရသူအများစုဟာစံကျက်မမာနဲ့ရှိနေပြီးတော့တည်စေနိုင်လောက်တဲ့တန်ရာတွေမရှိဘဲနဲ့ထိမ့်သိမ်းခံရစေသေဆုံးသွားခဲ့ကြတာပါ။အများစုကတော့ဖမ်းသွားပြီးနောက်တရက်မှာနှိပ်စက်ခံရတဲ့ဒဏ်ရာတွေနဲ့အတူမိသားစုထံအလောင်းပြန်ပေးခဲ့ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်
။ဆေးရုံဝန်ထမ်းရင်ခွဲရုံကအဲဒီဟိုရင်ခွဲတဲ့လူကအဲဒါမဟုတ်လားဟုတ်လားနားကြည့်နေပါဦးဒီကမှာကျွန်တော်မျိုးသမီးနဲ့ဖြစ်နေတယ်ကျွန်တော်ကတော့ညအဲ့လူကအဲ့ဒါစီစံမှန်တာတော့အဲ့လောက်ကြည့်တော့မသိနိုင်ဘူးပေါ့တော့
အာမတန်လိုမန်လျှော့ပြီးချိန်မိတ်ခံလိုက်ရတဲ့မတရားမှုအကျွမ်းခရယိုယိုအညာသားကြီးကိုမြင့်ဆွေတယောက်အခုထိခံပြင်းနေသေးပါအရွယ်ကောင်းတွေဖြစ်ကြတဲ့သူတို့ဇနီးမောင်နဲ့ဟာကြုံရကြပန်းလို့ရင်ငွေကြေးမချမ်းသာပေမဲ့သားသမီး၃ယောက်နဲ့ตายရတဲ့မိသားစုတစ်ခုကိုပိုင်ဆိုင်ခဲ့ရပါအခုတော့သူတို့ထမင်းဝိုင်းလူမစုံတော့ပါဘူးကိုမြတ်ဆွေရဲ့ဇနီးမမလာဝင်းတယောက်သူ့မိသားစုကိုနှုတ်ဆက်ခွင့်မရဘဲထွက်သွားတာအခုဆိုရင်လာဝက်ကြော်ခဲ့ပါပြီမက်ရှလာ19ရက်နေ့ပခုတ်ခုညာတပိတ်ဖြိုခွင်းခံရချိန်မှာသူတို့မိသားစုတေခွဲခွဲခဲ့ရပါတယ်
ကျွန်တော်တို့အိမ်အနောက်ဘက်ကနေဒီဟိုဘောဆန္ဒဆန္ဒပြရလို့ပြီးလာပါတယ်ခင်ဗျာဆန္ဒဆန္ဒလို့ပြီးလာတဲ့အချိန်မှာဒီကျွန်တော်မိန်းမလည်းဒီခါတိုင်းရလို့မှတ်လို့ဟိုဘောလမ်းဘက်ကိုထွက်လိုက်တာမှာအင်းရှိရနေမှာဝမ်းလက်ပြလောက်ပဲရှိသေးတယ်ကျွန်တော်လည်းလိုက်တော့ခေါ်တော့ဘာလို့လဲနောက်ကလာပြီးရဲတွေလာပြီးသားပြီးတော့သူတို့လည်းလှည့်ပြန်ပြီးတော့ကျွန်တော်လည်းပြီးတော့ပြီးတော့ကျွန်တော်တို့သူ့နောက်မှာရောက်တာဆိုတော့ကျွန်တော်ကအရင်ကကြောက်တော့ဗောအရင်ကရောက်တော့သူကနောက်ကျတော့ကျတော့ပြစ်လိုက်တော့ကျဆက်မလဲဆိုပြီးတော့ပုံနည်းနည်းကျွန်တော်နာမည်ကိုမြင့်စုလို့တော့ပြန်မအောင်နိုင်ဘူ
းမမလာဝင်ဟာပေါင်ကိုသာကြည်တိမှန်ခဲ့တာဖြစ်ပေမဲ့နောက်တစ်ရက်မှာချီချီတံရနဲ့အတူဦးကောင်မျက်နှာတွေကိုရိုက်နှက်ချတဲ့ပုံစံမျိုးနဲ့တေဆုံးခန္ဓာကိုယ်ကိုမိသားစုကပြန်လည်တွေ့ရှိခဲ့ရပါတယ်။မမလာဝင်းလိုပဲအကြံဖတ်စစ်တပ်ရဲ့ဖမ်းဆီးခေါ်ဆောင်သွားခံရကနောက်တစ်ရက်မှာအလောင်းလာချုပ်ဖို့အကြောင်းကြားလာတာမျိုးကိုမက်လာပထမဘက်ကစပြီးပြည်သူတွေကြုံလာရပါတယ်။စစ်ဆေးဖို့ရှိရဆိုပြီးဖမ်းဆီးခေါ်ဆောင်သွားတာချီချီပြီးနောက်ဖမ်းသွားတာတွေခံရပြီးနောက်တစ်ရက်မှာတေဆုံးချောင်းတီးရတာမျိုးရှိသလိုတချို့ဆိုရင်အလောင်းပြန်မရတာလည်းရှိပါတယ်။ဒါပေမဲ့ တည်ဆုံးရခြင်းအကြောင်းရင်းကိုတော့အမှန်တိုင်းမရနိုင်ကြပါဘူး။
တည်ဆုံးရရင်ပြောကြောင်းနေမယ်အဲ့မှာကျွန်တော်နဲ့သဘောအလိုက်ခံပြောတော့ကျွန်တော်ကိုပဲဟိုဟာတလက်ဒီမောင်းနေတဲ့ချိန်တော့ကျွန်တော်လည်းဖြတ်ပြီးမပြောရတာပေါ့ကျွန်တော်မလို့ဘာဘာရောကမှလည်းရှိဘာသေးကြီးမှလည်းနာမလည်းမရှိဘူးဆိုတော့အဲ့လိုရှေ့သေးကြီးလာရှိတယ်ဘလို့ပညာနဲ့ကျွန်တော်ကိုနောက်ကမောင်းနေတဲ့ချိန်ကတော့ကျွန်တော်ရဲ့ရှေ့ဆက်မပြောရရနဲ့တက်
တောင်တကုံကမတန်ဆွမ်းသူကိုပေကျိုးအလောင်းကိုတော့သူတငယ်ချင်းကိုမောင်အေးအလောင်းနဲ့အတူလမ်းဘေးမှာစွန့်ပစ်ခံခဲ့ရပါတယ်။တောင်တကုံမှာနေတဲ့သူဟာစစ်အာဏာရှင်စန့်ကျင်ရေးစံသားထုတ်ဖော်ပွဲတွေမှာတက်တက်ကြွကြွနဲ့အမြဲပါဝင်ခဲ့သူဖြစ်ပါတယ်။တောင်တကုံ56ရက်ကွက်မှာညပိုင်းပြစ်ခတ်များနေတဲ့အတွက်အာယုံပြောင်းစေခြင်းလို့ကြွပေးခဲ့တဲ့တောင်တကုံတိုးချက်16ရက်ကွက်သားကိုပေကျိုးဟာ18ခွေမိပွိုင်နာမှာကြာဆုံးခဲ့တာပါသူ့ဇနီးဖြစ်သူက
ကိုမောင်ကတော့ညရရပေါ့နော်အထီထားရလို့ဆိုတော့သွားရဆိုတာတေးကြတယ်ဒါပေမဲ့ကိုပေတို့ကတော့ဒဏ်ရာရတဲ့လူပဲကျမတို့ကကြားထားတာမနေ့ကမှကိုပေတို့ကလောင်းဆိုပြီးတော့အဲ့လိုမျိုးပေါ့နော်နောက်မိုးတော့ကိုလည်းတွေ့တယ်ရောလုံးဝမျက်စိတည်းတည်းကိုတက်ပစ်ထားရတဲ့ဒဏ်ရာနဲ့အုံနောက်ပွန့်ထွက်ပြီးတီးနေရအောင်ပြရတာပေါ့နော
်ကိုပေကျိုးဟာတပည့်အဖွဲ့အတွက်ကင်းထောက်လုပ်တာကိုသူ့ဘေးတွဲဆိုင်ကနေမတည်ဆုံးခင်အထိလုပ်ပေးခဲ့ပါတယ်။ကြာဆုံးသူဥယျာဉ်နဲ့အသေးစိတ်အချက်အလက်တွေစူးစီးပြီးအွန်လိုင်းမှာတင်ပြပေးနေတဲ့ dashboard အရတော့အခုလိုမတရားဖန်ဆီးခေါ်ဆောင်ကတပ်ဖြတ်ခံရသူဥယျာဉ်ဟာ80ဝန်းကျင်ရှိနေပြီဖြစ်ပါတယ်။အဲ့ဒီအချက်အလက်တွေကိုတော့သတင်းမီဒီယာလူမှုကွန်ရက်စာမျက်နှာနဲ့သတင်းအချက်လက်အဖွဲ့တွေစီကနေရယူထားတာဖြစ်ပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့ကြဆောင်သူအရေးအကျွတ်ဟာဆိုရင်တော့တအနာသိန်းနဲ့65ရက်အတွင်း981ဦးရှိလာတာကိုနိုင်ငံရေးအကျဉ်းသားများကုညီစားရှောက်ရေးအသင်း AAPP ရဲ့ချုပ်ပြန့်ချက်အရသိရပါတယ်။ကြဆောင်သူမရှိရနဲ့မရှိသလောက်ကိုရက်ဆက်တက်ဖြတ်ခံနေရတာပါ။စေအာနာရှင်စန့်ကျင်ရေးကြိုက်ပွဲဝင်နေတဲ့ရှေ့တန်းကလူငယ်တဦးရဲ့မိခင်ကတော
့ပုဂ္ဂိုလ်ကတော့တမီးရဲ့ပြောလို့အောင်မတတ်ပါဘူးအိမ်ကနေပြီးတော့လည်းဆရာကရေးရုပ်ပြီးတော့အမြဲတမ်းဒီတကူလုံးကိုဆရာတရားတန်ကခြုံပေးနေတော့ထိုင်ပြီးတော့ဟိုကဟိုမထက်နဲ့လည်းမပြောရဲဘူး trust ဆိုအဲ trust တော့လည်းနောက်ကနေထိုင်ပြီးညာဒါပဲတက်နေ
ဟုတ်ကဲ
့လုံနိုင်ငံဒါရင်းပြီးတဲ့ခါကျတော့ကိုသားတိမ်မဟုတ်ဘူးကျန်တဲ့ကလေးတွေကကိုကအိမ်ကနေတော့ထိုင်ကြောင်ပင်ဖျားတာရည်စည်နေတာအလုံးကကုသားတည်းပြီးပါလေ
ပြည်သူကိုကာကွယ်ဖို့အတွက်လက်နက်ကင်ဆောင်ခွင့်ရှိတဲ့ရဲနဲ့စစ်သားတွေဟာပြည်သူကိုပြန်တပ်ဖြတ်နေတဲ့အတွက်မြန်မာနိုင်ငံကပြည်သူကအကာအကွယ်မဲ့ပြီးလူအခွင့်အရေးကိုအကြီးအကျယ်ချိုးဖောက်ခံရတာပါဖေဖော်ဝါရီလ၁ရက်နေ့တက်အာနာတိန်ရဲ့ရက်ကစလို့အမေအမြန်အစစ်အစေးမရှိဖမ်းဆီးခံရတာကစပြီးဒစစနဲ့တရားဥပဒေအကာအကွယ်ရယူပိုင်ခွင့်မရှိပဲအခြေခံလူအခွင့်ရေးအားလုံးဆုံးရှုံးနေရပါတယ်။လူအခွင့်ရေးဆိုင်ရာလှုပ်ဆောင်နေတဲ့အဖွဲ့တချို့ကတော့အဲ့ဒီလိုနစ်နာမှုတွေအကျွတ်လူအခွင့်ရေးချိုးဖောက်နေတဲ့တပ်တွေတွေကိုစုံစမ်းစုဆောင်နေကြပါတယ်။ဂျာမဂျန်ကျူညီမရေးကွန်ရက်ကဦးအောင်မျိုးမင်းက
ဘယ်လိုလုပ်တော့မှမသိဘူး။ဘယ်လိုခေါ်တော့မှမသိဘယ်လိုနှိမ့်ဆက်ခံမှမသိတဲ့မိသားစုရဲ့ဘဝကိုကျွန်တော်တို့အရင်စတင်အပ်ကောင်းပါတယ်။ဒါမျိုးလှုပ်ဆောင်မှုကလည်းသူ့ရဲ့အပိုင်းမဟုတ်တော့သိတာလေ။ကျန်လေရရှိရဲ့အလောင်းပါဆိုလို့ရှိရင်ကျွန်တော်တို့မတင်ပါစရာနှိမ့်ဆက်ထားတဲ့ဟာတချို့ဆိုရင်တကယ့်ကိုတိတိကျကျနဲ့ရုပ်ပြက်စင်းပြက်နှိမ့်ဆက်ခံရပြီးတော့တက်ဖြတ်ခံထရာဖြစ်တဲ့အတွက်တကယ့်ကိုကျွန်တော်တို့ကလူသားမဆန်တဲ့နှိမ့်ဆက်မှုကြီးကြုံတွေ့နေရတယ်ဆိုတာကျွန်တော်ထင်ရှားပါတယ်။နောက်တစ်ခုကိုဆိုတာခုနကျွန်တော်ပြောခဲ့တယ်လို့ပဲဒါရီကလူခွင့်ချူပေါက်ဖြစ်တယ်။ဒါကတကယ့်ကိုမလုတင်တော့ရာဇဝတ်ဖြစ်တယ်။ဒါပေမဲ့အဲ့ဒီရာဇဝတ်မှုကိုဘယ်လိုသွားတိုက်မလဲ။ကျူးလွန်တဲ့သူကိုဘယ်လိုမျိုးကျွန်တော်ပြန်လည်ပြီးတော့အဖြစ်ပေးရနိုင်တယ်အဲ့ရန်နေရရရှိအကုန်လုံးကမတရားမှန်းသိရတာနဲ့ပြီးခံပြီးတော့အလောင်းလေးပြန်ရတာမှကျေးဇူးတင်ပြီးတော့เนาะဖြစ်နေရတဲ့ကိစ္စမျိုးမှာကျွန်တော်တို့တရားဥပဒေအရဘလို့မှမဖြစ်တင်လို့တကယ်မှားရွံ့နေတဲ့လူပေါင်းအတိုင်းဝိုင်းလူခွေဆူဆူဝါချိုးပေါက်နေရတဲ့အခြေအနေမျိုးပဲဖြစ်ပါ
သူကကြံရည်သူမိသားစုတွေအနေနဲ့ဝမ်းနည်းမှုတစ်ခုတည်းနဲ့ဖြည့်သိမ့်လိုက်ကြမဟုတ်ဘဲနဲ့အမှန်တရားဖော်ဆောင်ဖို့အတွက်တသက်စုဆောင်ဖို့အကြံပြုပါတယ်
ပြန်လည်ရရှိလာတဲ့အချိန်မှာဘယ်လိုမျိုးခြေနေမျိုးတွေတွေ့ရလဲဘယ်လိုမျိုးနှိမ့်ဆက်မှုတွေတွေ့ရလဲဘယ်လိုအချက်တွေကကျွန်တော်တို့တကယ့်ကိုသေရသားရုံမဟုတ်ဘဲနဲ့အထောက်အထားတွေဖြစ်နေလို့အဲ့ဒါကိုရရမြစုဆောင်ပါတေချာစုဆောင်တော့သိစေပါအဲ့ဒီအားတွေကတစ်ချိန်ကြာရင်ကိုတေဆုံးသွားတဲ့ကိုမိသားစုဝင်အတွက်အရေးကြီးတဲ့ အမှန်တရားခေါ်တယ်ဖြစ်လာနိုင်မယ်ကျွန်တော်တက်သေးထောက်ထားဖြစ်လာကျူးလွန်တဲ့သူတွေဒါကကျွန်တော်မှန်ကန်တဲ့တရားမျှတတဲ့တရားစီရင်မှုသွားနိုင်မှုတွေတွန်းပို့တဲ့ကျွန်တော်ဖိအားတွေဖြစ်လာပါလိမ့
်လက်ရှိအခြေအနေမှာတော့ပြည်တွင်းမှာတိုင်ကြားဖို့အတွက်မြန်မာနိုင်ငံလူအခွင့်အရေးကော်မရှင်လိုအဖွဲ့အစည်းတွေဟာလည်းအသက်မဲ့နေပါတယ်ဒါပေမဲ့နိုင်ငံတကာနိုင်ငံကပြည်သူတွေကိုအာဏာရှိတဲ့သူတွေကလှုပ်ချင်တိုင်းလှုပ်လို့မရပဲပြည်သူတွေတိုင်ကြားနိုင်တဲ့နိုင်ငံတကာရန်တရားတွေလည်းရှိပါသေးတယ်နိုင်ငံတကာအဖွဲ့အစည်းတွေဖြစ်တဲ့ကမ္ဘာကူလာသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးစုံစမ်းစစ်ဆေးရေးအရာရှိအမျိုးသမီးနဲ့ကလေးသငယ်အခွင့်အရေးတွေအတွက်စစ်တပ်ခြေရန်လိုတပ်ဆိုင်ရာအဖွဲ့တွေကိုတိုင်ကြားနိုင်တယ်လို့စစ်တပ်ကမြန်မာနိုင်ငံအတွင်းကျူးလွန်ခဲ့တဲ့အကြီးလေးဆုံးအပြစ်ပြစ်ဆိုင်ရာရာဇဝတ်မှုတွေနဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကို IMM လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရားတွေစီကိုတိုင်ကြားနိုင်ပါတယ်။လက်ရှိမှာတော့ကြာဆုံးသူနဲ့ကြံရစ်သူမိသားစုတွေဟာအမှန်တရားရဖို့ခက်ခဲနေသေးပါ။အထူးကဝင်ငွေရှာပေးနေသူအမျိုးသားဆုံးရှုံးချရတာရပ်ပိုင်းသာရှိသေးတဲ့ကိုပေကျိုးရဲ့အမျိုးသမီးကတော့
မတရားလုပ်တယ်လို့ပဲမြင်ပါတယ်။ဒီတော့လေဒီမတရားမှုကိုလည်းများကြည့်ကြည့်ဒီမှာဒီထက်လည်းဆက်ပြီးတော့အဆုံးရှုံးလည်းမခံကျင်တော့ပါဘူးဒီမှာတော့ပဲเนาะလူမျိုးဖြစ်သူကြီးနဲ့လည်းဒီလိုမျိုးကြီးကြုံရမှာပြီးဆိုင်ကြပါလို့ဆိုဒီမှာ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုအတန်အတန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒိုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝေရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းဆောင်မြော်နာဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်
။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။မြန်မာနိုင်ငံမှာအရသာပြည်သူတွေအပေါ်မှာအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့နဲ့ဒဏ်ရာရသူတွေကိုကျန်းမာရေးအဖွဲ့တွေကစေကူတာခွင့်ပေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကမြန်မာလုံခြုံရေးတာဝန်ရှိသူတွေကိုစနေနေ့မှာတောင်းဆိုလိုက်ပါတယ်။ဘကုန်းမှာအရသာပြည်သူတွေအပေါ်မှာလက်နက်ကြီးတွေအသုံးပြုနေတယ်လို့ဒဏ်ရာရသူတွေအတွက်စေကူတာမှုတွေပိတ်ပင်နေပြီးအကြမ်းဖက်မှုတွေတိုးလာနေတာနဲ့ပတ်သက်ပြီးစောင့်ကြည့်နေကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကသူတို့ရဲ့ United Nations မြန်မာ Facebook ကနေတတိပေးလိုက်ပါတယ်။ February 1ရက်ကစပြီးအာဏာသိမ်းထားတဲ့စစ်တပ်ဟာကုလသမဂ္ဂနဲ့နိုင်ငံတကာကတားမြစ်နေတဲ့ကြားကပဲမြန်မာပြည်သူတွေပေါ်မှာအကြမ်းဖက်ဖြိုခွဲမှုတွေအခုချိန်ထိဆက်လှုပ်ဆောင်နေစေပါ။ဗကုမျိုးမှာတောက်ကြံနေကလှုပ်ခဲ့တဲ့ဆန္ဒပြတပိတ်တွေကိုစစ်ကောင်စီနဲ့လက်နက်ကင်စစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်ဆန္ဒပြတဲ့သူ65ယောက်ထဲမှနေသေဆုံးခဲ့ရတယ်လို့ဗကုမျိုးကတူကVOA ကိုအတိအပြုပြောဆိုပါရယ်တနတ်တွေမော်တာဘုံးသီးတွေနဲ့ပြစ်ခတ်နှင်းနှင်းကြတာဖြစ်ပြီးအဲ့ဒီပြစ်ခတ်မှုအတွင်ထိခိုက်ဒဏ်ရာရသူတွေအတော်များများရှိခဲ့တဲ့အတွက်နောက်ထပ်တေဆုံးသူဦးရေလည်းထပ်ပြီးတိုးလာနိုင်ပါသေးတယ်နိုင်ငံတော်ဟန်ဆန္ဒပြမှုတွေမှာတေဆုံးခဲ့ရသူ900ဝန်းကျင်ရှိနေပြီးအဖမ်းဆီးခံရသူက3000ကျော်နေပါပြီရုရှားကမြန်မာစစ်တပ်ကိုလက်နက်တွေပို့ရောင်းလာပြီးအာဏာသိမ်းထားတဲ့စစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ဘက်ကနေခိုင်ခိုင်မာမာရပ်တည်နေတာကိုတွေ့ရတယ်လို့နောက်တစ်ဆင့်အနေနဲ့အရှိတောင်အာရှဒေသတလွားမှာလက်နက်တွေရောင်းချဖို့အတွက်ရုရှားကလှုပ်လာနိုင်တယ်လို့နိုင်ငံရေးအကဲခတ်သူတွေကသုံးသပ်နေကြပါတယ်မြန်မာတနိုင်ငံတည်းတည်းမကပဲအရှိတောင်အာရှဒေသကိုပါမြန်မာကနေတဆင့်အခြေချဖို့လုပ်နေတာပါလို့ဘန်ကောက်ခြေဆိုင် James Group ကနိုင်ငံတကာလုံခြုံရေးဆိုင်ရာသုံးသပ်သူ Anthony Davis ကပြောသွားတာပါရုရှားအနေနဲ့မြန်မာစစ်တပ်ကိုလက်နက်တွေရောင်းချပြီးဆက်ဆံရေးခိုင်မအောင်စူးစမ်းနေတာရှင်းရှင်းလင်းလင်းမြင်နေရတယ်လို့မြန်မာကနေတဆင့်အာဆီယံအဖွဲ့ကြီးကိုပါချဉ်ကပ်ဖို့စူးစမ်းနေတာဖြစ်ကြောင်းပြောပါတယ်။တနင်္ဂနွေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းဘေးရန်နဲ့အမျိုးမျိုးကနေကင်းဝေးနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ။
This program